Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်စက်တင်ဘာလ23ရက်အင်္ဂါနေ့ညပိုင်း 9:30 AM စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.25 MHz နဲ့လိုင်းလက်မီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မနန်းလာပါဒီညပိုင်းစီစဉ်တွေတာဝန်ယူပြဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါစီးပီးနိုင်ငံမှာအဖြစ်ခက်ရဲဆဲရေးဒီစတဲ့အသက်ဝင်ပြီးနိုင်ပိုင်းအကြမှာပဲအမေရိကန်နိုင်ငံသားရင်ဝကြီးဂျွန်ကယ်ရီကဒီအဖြစ်ရဲဆဲမှုဟာ9နှစ်ကြာပြည်တွင်းစစ်ကြောင်းပြိုကွဲနေတဲ့စီးပီးနိုင်ငံကိုပြန်လည်တည်ဆောက်ဖို့နောက်ဆုံးအခွင့်အရေးဖြစ်နိုင်တယ်လို့ပြောဆိုလိုက်ပါတယ်တခါဂျာမနီနိုင်ငံမှာတော့ IS စစ်သွေးကြွအဖွဲ့ဝင်တွေလို့တန်တရားရှိသူ၃ဦးကိုတာဝန်ရှိသူတွေကဖမ်းဆီးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မအေးတနာကျော်နဲ့အတူပြပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်ဗြိတိန်ဝန်ကြီးချုပ်နဲ့ဒေါအောင်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံတဲ့တဲ့မှာကြားမှာကတော့
ဒါတော့ကျွန်တော်နိုင်ငံရဲ့ကောင်းဆောင်တယောက်ပါတယ်ဗျာသူတို့ကလည်းတကယ့်ကိုအရေးတူတဲ့လူလူရေးဆက်ပြီးတော့တကယ့်ကိုသိက္ခာ
မြန်မာဒီမိုကရေစီရေလှောင်ရှားသူဒေါက်တာဝင်းနိုင်ပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါကြားအပြင်လွတ်တော်အမတ်နေရအများစုအနိုင်ရရခိုင်မျိုးသားပါတီအတွင်းမှာညှို့ညွတ်ရိပ်ပျော်ကွဲနေပြီးပါတီရင်းအင်အားစုတချို့ခွဲထွက်မဲ့အခြေအနေတွေနဲ့ကရင်ပြည်နယ်ရင်းကတိုက်ပွဲသတင်းတွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားမှာပါခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့မအေးသနာကျော်တို့ကပြောပြပေးကြပါအောင်ရှင်
စီးပီးယားနိုင်ငံမှာအဖြစ်ခက်ရဲဆဲရေးစတင်အသက်ဝင်ပြီးနိုင်ပိုင်းအကြာမှာပဲအမေရိကန်နိုင်ငံသားရင်ဝကြီးဂျွန်ကယ်ရီကဒီအဖြစ်ခက်ရဲဆဲမှုဟာ9နှစ်ကြာပြည်တွင်းစစ်ကြောင်းပြိုကွဲနေတဲ့စီးပီးယားနိုင်ငံကိုပြန်လည်တည်ဆောက်ဖို့နောက်ဆုံးအခွင့်အရေးဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောဆိုလိုက်ပါတယ
် Now I want to be clear as well that for all of the doubts that exist and we know there are many
တန်တရားတွေအများပြားရှိနေတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်ဒီတန်တရားတွေအားလုံးအတွက်ကျွန်တော်ရှင်းရှင်းလင်းလင်းပဲပြောချင်ပါတယ်လာမယ့်ရက်တွေအတွင်းစိန်ခေါ်မှုတွေရှိပါလိမ့်မယ်။ဒါကကျွန်တော်တို့မျှော်လင့်ထားပြီးသားပါ။လူတိုင်းမျှော်လင့်ထားတဲ့ကိစ္စလို့ထင်ပါတယ်။စိန်ခေါ်မှုတွေရှိတဲ့အတိုင်းအောင်အောင်မြင်အောင်လှုပ်ဆောင်နိုင်မယ့်အခွင့်အမ်းတွေလည်းရှိနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောသွားတာပါ။မွတ်စလင်တို့ရဲ့ဘာသာရေးအရအရေးကြီးတဲ့ It El Atwa It ပွဲတော်စတင်ချိန်နဲ့တက်တိုက်ဆိုင်ဆိုင်ဒီနေ့လာနေ့နေဝင်ချိန်မှာအပြစ်ခက်ရဲဆဲမှုစတင်အသက်ဝင်နေဆိုတော့ကိုစီးမရစစ်တပ်ကနိုင်ငံပိုင်ရွတ်မြင့်တကြားကနေကြေညာခဲ့ပေမဲ့လက်နက်ကင်ဖွဲ့တွေဘက်ကဒီသဘောတူညီချက်ကိုချိုးဖောက်လာမယ်ဆိုရင်တော့ပြန်လည်တုံ့ပြန်ခွင့်ရှိတယ်လို့လည်းပြောဆိုထားပါတယ်။ဒီသဘောတူညီချက်အရအလက်ပိုမျိုးလိုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့နေရာတွေကိုအစားအစာနဲ့စီးပွားအကူအညီတွေပေးနိုင်မှာဖြစ်ပါတယ်ရှင်။
American Democratic သမ္မတလောင်း Hillary Clinton အဆုတ်အေးမိပြီးတော့နေထိုင်မကောင်းဖြစ်လို့ခဏအနားယူနေရတဲ့အချိန်မှာသမ္မတ Barack Obama ကဒီကနေ့ Mrs. Clinton အတွက်မဲဆွယ်ဆွေးနွေးပေးနေပါတယ်။ Philadelphia မြို့မှာကျင်းပမဲ့ Clinton မဲဆွယ်ဆွေးနွေးပွဲမှာသမ္မတ Obama မိန့်ခွန်းပြောဖို့ရှိသလိုအဲ့မြို့မှာပဲ Democratic Party အတွက်ရန်ငွေရှာပွဲကိုလည်းတက်ရောက်ပါလိမ့်မယ်။Mrs. Clinton ကတော့ဒီသတင်းပတ်နှောင်းပိုင်းမှာမဲဆွယ်ဆွေးနွေးမှုတွေပြန်ဆနိုင်ဖို့မျှော်လင့်တဲ့အကြောင်းတနင်္လာနေ့ညပိုင်းက CNN ရုပ်သံကိုပြောသွားပါတယ်။အဆုတ်အေးမိနေတဲ့အကြောင်းတောက်ချနေတဲ့ကစောစောစီစီလူသိရှင်ကြမတုံ့ပြန်ခဲ့တာအတွက်သူ့အမှားပါလို့ Mrs. Clinton ရဲ့ဝန်ထမ်းကပြောပါရယ်ညူယောက်မြို့ကအခမ်းအနားတစ်ခုမှာ Mrs. Clinton နေထိုင်မကောင်းဖြစ်ပြီးရုတ်တရက်ထပြန်သွားခဲ့တာပါသူ့ရဲ့ကျန်းမာရေးနဲ့ပတ်သက်လို့ဒီလောက်ကြီးကြီးကျယ်ကျယ်ဖြစ်လိမ့်မယ်လို့မထင်ခဲ့တဲ့အကြောင်း Mrs. Clinton ကတနင်္လာနေ့ကပဲပြောသွားပါရယ်အခုတော့သူနဲ့ပြိုင်မဲ့ Republican သမ္မတလောင်း Donald Trump ကသူတို့နှစ်ဦးလုံးသူတို့ရဲ့ကျန်းမာရေးဆိုင်ရာအချက်လက်တွေကိုမကြခင်မှာထုတ်ပြန်မဲ့အကြောင်းသူတို့ကတိပေးထားကြပါတယ်ရှင်
။ဂျာမနီနိုင်ငံမှာ IS စစ်သွေးကြွအဖွဲ့ဝင်တွေလို့တန်တရားရှိသူ၃ဦးကိုတာဝန်ရှိသူတွေကဖမ်းဆီးလိုက်ပါတယ်။သူတို့၃ဦးကို IS စစ်သွေးကြွတွေကဂျာမနီနိုင်ငံကိုမနစ်ကပဲလွှတ်လိုက်ကြလို့တာဝန်ရှိသူတွေကပြောပါတယ်။ဘော်လ်ကန်လွှမ်းခြောင်းကနေဂျာမနီနိုင်ငံတဲဝင်ရောက်လာတဲ့အဲ့ဒီအမျိုးသား၃ဦးကိုနိုင်ငံမြောက်ပိုင်းမှာဖမ်းဆီးရမိတယ်လို့ပြည်ထရေးဝန်ကြီး Thomas Demasias ကဘာလင်မြို့တော်မှာဒီကနေ့ပဲသတင်းတောက်တွေကိုပြောသွားပါတယ်။ပြည်ထောင်နိုင်ငံပါရီမျိုးတော်တိုက်ခိုက်မှုမှာပါဝင်တဲ့သူတွေကိုက်ဆောင်တဲ့ဒီနိုင်ငံကူးလက်မှတ်တွေကိုလုတ်ပေးတဲ့နေရာကပဲအခုဖမ်းဆီးမိသူတွေရဲ့စီးရီးယားနိုင်ငံကူးလက်မှတ်အထုတွေကိုလုတ်ပေးပုံရပြီးတော့အဲ့ဒီသူတွေအသုံးပြုတဲ့လူမောင်ခိုးသမားတွေကတဆင့်ပဲသူတို့တွေဟာဂျာမနီနိုင်ငံနဲ့ဝင်လာပုံရတယ်လို့ပြည်ထောင်ရေးဝန်ကြီးကပြောပါတယ်။သူတို့ဟာမနစ်ကနိုဝင်ဘာလလယ်လောက်မှာရောက်လာခဲ့တာဖြစ်ပြီးတော့သူတို့ကိုစောင့်ကြည့်နေခဲ့တာမှာအခုလောလောဆယ်အထိတော့တိုက်ခိုက်မှုလုပ်ဖို့ထိထိကျကျအစီအစဉ်ရှိသေးပုံမရဘူးလို့လည်းဝန်ကြီးကပဲပြောပါတယ်။သူတို့ဟာလိုအပ်လာတဲ့တချင်ချင်းမှာထပြီးတော့တိုက်ခိုက်မှုလုပ်ဖို့စောင့်နေကြတဲ့သူတွေဖြစ်နိုင်တယ်လို့ဆိုပါတယ်။ဒီကနေ့အာယုံမတက်ခင်ဝင်ရောက်ဖမ်းဆီးမှုအထက်မှာတော့ရဲတပ်ဖွဲ့ဝင်200ကျော်ပါဝင်ခဲ့ပါတယ်ရှင်။
ပြင်သစ်နိုင်ငံပါရီမြို့တော်က Notre Dame ဘုရားရှိခိုးကျောင်းသားမှာကာဒင်းစင်ကိုဖောက်ခွဲဖို့မအောင်မြင်ကြံစီခဲ့မှုနဲ့ပတ်သက်တယ်လို့ဆွဆွဲခံရတဲ့အမျိုးသမီး၃ကိုပြင်သစ်ကအကြမ်းဖက်တိုက်ခိုက်မှုတွေပူးပေါင်းကြံစီမှုနဲ့တင်းလာနေမှာတရားစွဲလိုက်ပါတယ်။ကဲဆိုးတွေထည့်ထားတဲ့ကားကိုဖမ်းဆီးမိပြီးတဲ့နောက်မှာအသက်၁၉နှစ်နဲ့၃၉နှစ်ကြားအမျိုးသမီး၃ကိုပြီးခဲ့တဲ့သတင်းဘက်ကပဲဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့ဟာကျင်းလီပေါက်တိုက်ခိုက်မှုလို့ဖို့ပြင်ဆင်နေတယ်လို့ပြောပြီးတော့သူတို့ဟာအစွန်းရောက်တဲ့ယူနန်သူတွေဖြစ်တယ်လို့ပြင်သစ်ပြည်ထောင်စုဝန်ကြီးဘနတ်ကာဇနက်ကပြောပါတယ်။ပြင်သစ်နိုင်ငံမှာတိုက်ခိုက်မှုတွေလုပ်ဖို့အတွက် IS Islam မေဆီသေးကြောင့်အဖွဲ့ရဲ့တိုက်တွန်းချက်ကိုဒီအမျိုးသမီးတွေလိုက်နာလှုပ်ဆောင်တာလို့တာဝန်ရှိသူတွေကယူဆပါတယ်ရှင
် View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965ไซโดมิเตอร์32 kHz 9323ไซโดมิเตอร์51 kHz 5885สนิทตนูนี่มาไซไลมิเตอร์190 kHz 1505รูเนี่ยบาทุ่งเล่นปีนี่บาเลยครับ
ฟิวอเมริกันตันก็นี่อิงาเนญญาမြန်မာเนี่ยနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ဒီသတင်းပတ်ချက်အမေရိကန်ပြည်အောင်စုကိုရောက်လာမဲ့မြန်မာတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူဖြစ်စေမဲ့အမေရိကန်ရဲ့ပိတ်ဆို့တံခတ်အရေးယူမှုတွေရုတ်သိမ်းသင့်မသင့်ဆွေးနွေးမဲ့အကြောင်းမြန်မာသမ္မတရုံးပြောခွင့်ရဦးစောထေကပြောပါရယ်စစ်ဆူရလက်ထက်စီမံခန့်ခွဲမှုညံ့ပြင်းခဲ့တာနဲ့နိုင်ငံကဝိုင်းကျင်တာကိုခံခဲ့ရတဲ့အခြေအနေတွေကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့တိုင်းပြည်စီးပွားရေးကိုပြန်လည်တည်ဆောက်ရမှာအမေရိကန်ရဲ့အကူအညီရယူနိုင်အောင်ဒေါက်တာဆန်းစုကြည်ကကြိုးစားသွားမှာဖြစ်တယ်လို့ဦးစောထေကပြောပါရယ်အခုချိန်မှာပြည်သူတွေရဲ့မျှော်လင့်ချက်တွေကတိတ်ကိုကြီးမားနေပြီးတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်တာဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်ရှေ့ဆက်နိုင်မှုအတွက်ခိုင်မာတဲ့တွန်းအားတစ်ခုဖြစ်လာနိုင်တယ်လို့စီးပွားရေးတိုးတက်လာဖို့မှာမြန်မာနိုင်ငံအနေနဲ့ဤပညာနဲ့ငွေကြေးကူညီတွေလိုအပ်နေတယ်လို့လည်းဦးစောထေကပြောပါရယ်အခုခီးစဉ်အတွင်းမှာမြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်စေမယ့်ကိစ္စတွေအပြင်ငွေကြေးကြီးနဲ့ကူညီပေးရေးကိစ္စတွေကိုအဓိကထားဆွေးနွေးမယ်လို့အမေရိကန်အစိုးရကလည်းပြောကြားထားပါရယ်ခီးစဉ်တွင်မှာဒေါက်ဆန်းစုကြည်ဟာသမ္မတဥဘားမားဒုသမ္မတဂျိုးဘိုင်ဒန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီရီပက်ဘလစ်ကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းအပါအဝင်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံမှဖြစ်တယ်လို့မြန်မာဆွေရသိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးနိုင်ပွဲရှိပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေနဲ့ကုမ္ပဏီအကြီးအကဲတွေနဲ့လည်းဒေါက်ဆန်းစုကြည်တွေ့ဆုံမှဖြစ်တယ်လို့အဲ့ဒီနောက်မှာတော့ဒီ82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မှာပါရှင်။
နောက်ကိုရီးယားနိုင်ငံက5ချိန်မြောက်နျူကလ িয়ার ဆန်သက်မှုပြုလုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တာဝန်ဖြစ်ဒုံးကျည်တွေပြစ်လွှတ်နိုင်တဲ့အမေရိကန်ဘုံးကျဲလေယာဉ်နှစ်စင်းဟာအမေရိကန်စစ်အခြေစိုက်စခန်းရှိတဲ့ကွမ်ဂျွန်းကနေပြီးတော့တောင်ကိုရီးယားနိုင်ငံကိုပြန်တန်းခဲ့ပါတယ်။ American B1 ဘုံးကျဲလေယာဉ်တွေဟာမြောက်ကိုရီးယားနဲ့စစ်မဲ့ဆုံတတ်မှတ်ထားတဲ့နယ်မြေရဲ့နယ်စပ်နာကတောင်ကိုရီးယားအိုဆန်လေတဲ့အခြေစိုက်စခန်းပေါ်မှာနိမ့်နေလေးကပ်ပြီးတော့ပြန်တန်းခဲ့ပါတယ်။ဒီတော့ထွန်းမှာတော့အမေရိကန်နဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်တွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန့်သက်မှုနဲ့ပတ်သက်လို့အစိုးမျိုးတော်မှာတွေ့ဆုံကြပြီးတော့ကင်ဂျွန်အွန်အစိုးရအပေါ်မှာစစ်ပွဲရေးတန်ခတ်ပိတ်ဆို့မှုတိုးမြင့်လှုပ်ဆောင်မှုသူတို့နှစ်နိုင်ငံပူးရဲကြိုးပမ်းမယ်ဆိုတာကိုအလေးပေးပြောကြားသွားပါတယ်။မြောက်ကိုရီးယားကတော့မလကပြုတ်လုခဲ့တဲ့သူ့ရဲ့၄ချိန်မြောက်နျူကလ িয়ার ဆန့်သက်မှုကြောင့်ကုလသမဂ္ဂတန်ခတ်အရေးယူမှုပြုတ်လုတာကိုထိမထင်လုပ်ခဲ့တာပါ။ပြီးခဲ့တဲ့6လအတွင်းမှာမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ရေးကြိုးပမ်းမှုကိုပိုတိုးလှုပ်ဆောင်ခဲ့ပြီးတော့ဒုံးကျည်ဆန်းသက်မှုအခု20လောက်ခဲ့တယ်လို့အရင်သတင်းဘက်ကလည်းထုံးစံမရှိဘဲနဲ့တစ်နှစ်အတွင်းမှာနျူကလ িয়ার ဆန်းသက်မှု2ကြိမ်လောက်ခဲ့ပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာမွတ်စလင်အစိုးရတွေကိုတိုက်ခိုက်နေတဲ့ဒေသခံတပ်ဖွဲ့တွေကိုအကြံပေးကူညီနေတဲ့အမေရိကန်အထူးတပ်ဖွဲ့တွေလင်ကန်ထဲကနေထွက်ခွာသင့်ပြီလို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့ဖိလစ်ပိုင်အရာရှိတွေကပြန်လည်ဖြေရှင်းဖို့ကြိုးစားနေပါတယ်သမ္မတအနေနဲ့ဒီအမေရိကန်တပ်ဖွဲ့တွေအားလုံးထွက်ခွာဖို့ပြောတာမဟုတ်ဘဲတပ်ဖွဲ့ဝင်တချို့ပြန်လည်ရုတ်သိမ်းပို့ကူတာပြောဆိုတာဖြစ်တယ်လို့စစ်ဘက်ပြောခွင့်ရဗိုလ်မှူးချုပ်ရက်စတူတူဒိုပက်တယ်လာကပြောပါရယ်အမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံအကြားစီးရဲဆက်သွယ်မှုတွေအခိုင်အမာဆက်ပြီးတော့ရှိနေတယ်လို့လည်းဗိုလ်မှူးချုပ်ပက်တယ်လာကပြောပါရယ်သမ္မတဒူတာတေးကလည်းဒီဖိလစ်ပိုင်အစိုးရအနေနဲ့မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးကိုအပြတ်ခံမှာမဟုတ်ဘူးလို့ဒီကနေ့မှအလေးအနက်ပြန်ပြောပါရယ်ဖိလစ်ပိုင်နိုင်ငံအနေနဲ့သဘောတူစာချုပ်ပါလိုက်နိုင်ရမယ့်ဝတရားတွေကိုလေးစားလိုက်နာသွားမှာပါလို့နိုင်ငံသားရေးဝန်ကြီးပါဖက်တိုရစီကလည်းပြောပါရယ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာ2002ခုနှစ်ကစလို့အမေရိကန်အထူးတပ်ဖွဲ့တွေရာနဲ့ချီရှိနေတာကြောင့်မီဒနာဝဒေသမှာမတည်ငြိမ်မှုတွေဖြစ်နေတာလို့သမ္မတဒူတာတေးကတင်းနေတာနေတော့ကပြောဆိုခဲ့တာပါ20ရာစုအစောပိုင်းနှစ်ကာလဒီအမေရိကန်ကဖိလစ်ပိုင်ကိုကိုလိုနီလို့အုပ်ချုပ်ခဲ့စဉ်အတွင်းအမေရိကန်တပ်ဖွဲ့တွေကမွတ်စလင်တွေကိုတပ်ဖြတ်ခဲ့တာကိုလည်းသူကထောက်ပြပါဗျ။အခုလိုဖိလစ်ပိုင်သမ္မတရဲ့အမှတ်ချက်ချပြောဆိုမှုကိုအမေရိကန်ကသိရှိထားတဲ့အကြောင်းဒီအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဘီကပြောပါရရှင်။
အမေရိကန်ပြည်အောင်စုမှာဇီကာရောဂါပိုးတိုက်ဖျက်ရေးအတွက်ရမငွေတွန်းမြင့်ချထားဖို့သမ္မတအင်ဂျီရောကပြီးခဲ့တဲ့ February လကစပြီးတော့ပြောဆိုလာခဲ့သလိုအစိုးရရဲ့လုပ်ငန်းတွေဆက်ပြီးတော့လုပ်ကိုင်နိုင်မှုအတွက်ဒီလမကုန်ခင်မှာအစိုးရအတုံးစီဆိုင်ရာဥပဒေမူကြမ်းကိုကွန်ကရစ်လွှတ်တော်ကအတည်ပြုပေးနိုင်ရေးဦးစားပေးလှုံ့ဆော်သွားမယ်လို့သမ္မတဘရက်အိုဘားမားကပြောပါရယ
် My hope is that we can make some modest progress in
ကျွန်တော်တို့ကြားမှာသဘောတူညီနိုင်လို့ရမယ့်ကိစ္စတွေမှာတိုးတက်မှုတွေအတန်အသင့်ရလာဖို့မျှော်လင့်ပါတယ်ဒီအတွက်လည်းကျွန်တော်တို့အတူလက်တွဲလုပ်နေပါတယ်ရွေးကောက်ပွဲပြီးတဲ့အခါမှာကိစ္စရဲ့တော်တော်များများညီနိုင်ယူနိုင်လိမ့်မယ်လို့လည်းပို့ပြီးတော့တောင်မျှော်လင့်ပါတယ်လို့သမ္မတအိုဘားမားပြောသွားပါတယ်သမ္မတအိုဘားမားဟာ Republican အထက်လွှတ်တော်ခေါင်းဆောင် Mitch McConnell လွှတ်တော်ဥက္ကဋ္ဌ Paul Ryan အထက်လွှတ်တော် Democratic လူနည်းစုခေါင်းဆောင် Harry Reid နဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi တို့နဲ့သမ္မတရဲ့ Oval Room မှာတင်းလာနေကတွေ့ဆုံခဲ့ပါတယ်ဇီကာရောဂါပိုးတိုက်ဖျက်ရေးရမငွေတွန်းမြင့်ချထားဖို့သမ္မတအင်ဂျီရောကတောင်းဆိုနေပေမဲ့ဒီမိုကရက်အထက်လွှတ်တော်အမတ်တွေကတော့ဇီကာရောဂါပိုးတိုက်ဖျက်ရေးရမငွေတန်ပေါင်း1100ချပေးမယ့်ဥပဒေမူကြမ်းကို၃ချိန်ကန့်ကွက်ထားပြီးဖြစ်ပါတယ်။အောက်လွှတ်တော်မှာအတည်ပြုပြီးဖြစ်တဲ့ဒီဥပဒေမူကြမ်းထဲမှာအမျိုးသမီးသားဆက်ပြန်ပွားခြင်းဆိုင်ရာကျန်းမာရေးလုပ်ငန်းတွေကိုကူညီထောက်ပံ့တဲ့မိသားစုစီမံကိန်းတွေရမငွေချပေးဖို့တားမြစ်ခဲ့တဲ့အချက်ပါနေတာကြောင့်မလို့ဒီဥပဒေမူကြမ်းကိုသူတို့ကကန့်ကွက်နေတာဖြစ်ပါတယ်ရှင်။
ပြည်သူ့ဆိုင်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ဟာပြည်သူ့ဆိုင်အောက်လွှတ်တော်ကနေနှုတ်ထွက်ကြောင်းမနေ့ကတနင်္လာနေ့ကပဲကြေညာသွားပါရယ်မစ္စတာကင်မရွန်သဘောမတူလို့သူဝန်ကြီးချုပ်ယာရုကနှုတ်ထွက်တဲ့အခြေအနေကိုရောက်စေခဲ့တဲ့ဒီဗြိတိန်နိုင်ငံဥရောပသမဂ္ဂကကနေနှုတ်ထွက်ဖို့လူမှုဆန္ဒခိုင်ပွဲမှာမဲဆန္ဒရှင်တွေမဲထည့်ဆုံးဖြတ်ခဲ့ကြပြီး၃လမပြည့်ခင်မှာပဲအခုလိုသူရဲ့ဆုံးဖြတ်ချက်ထွက်လာတာပါရှင
်အင်္ဂါနေ့ညပဲထိတ်တန့်ရောက်တဲ့တွင်တွေကိုမခင်ဖြူထွေးနဲ့မအေးသနာကျော်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့အစိုးရအကောင်ဆောင်တဦးအနေနဲ့ American ပြည်ထောင်စုကိုလာရောက်တဲ့အချိန်မှာတော့မြန်မာအပေါ် American ရဲ့တန်ခါပိတ်ဆို့မှုနဲ့ပတ်သက်ပြီး American အစိုးရနဲ့ဆွေးနွေးမှာဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတဦးကပြောပါရယ်American ဘက်ကတန်ခါပိတ်ဆို့မှုရုပ်သိမ်းလိုက်ရင်တော့မြန်မာစီးပွားရေးဖွံ့ဖြိုးမှုအတွက်အထောက်အကူကောင်းဖြစ်မယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြတာပါ VOA သတင်းထောက် Paul Veris ရဲ့သတင်းလွှာကိုကိုးကားပြီးတော့မာတင်ငင်ထိုက်ကပြောပြထားပါရယ်ရှင်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်မှာတော့မြန်မာအပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့မြန်မာဆိုရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအာဏာရပြီးပထမဆုံးအမေရိကန်ခီးစဉ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်ရှိတဲ့အခါမှာဆွေးနွေးမယ်အကြောင်းအရာတွေနဲ့ပတ်သက်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကအခုလိုပြောပါတယ
်။မြန်မာ People Expedition is very very high right now
မြန်မာလူထုကအများကြီးပြောလင့်နေကြတာပါစီးပွားရေးဖွံ့ဖြိုးတိုးတက်မှုကကျွန်တော်တို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးရှစ်ဆန်နိုင်ဖို့အတွက်တိတ်ကိုအားကောင်းစေမယ့်အချက်ဖြစ်နိုင်ပါတယ်မြန်မာနိုင်ငံဟာဤပညာပိုင်းဆိုင်ရာအထောက်အပံ့တွေတိတ်ကိုလိုအပ်နေတာပါအထူးသဖြင့်ငွေကြေးတဲ့စီးပွားရေးကဏ္ဍမှာဖြစ်ပါတယ်။တန်ခတ်ပိတ်ဆို့မှုကဆွေးနွေးမယ့်အထက်မှာအကြောင်းအရာတစ်ခုဖြစ်ပါပါတယ်လို့သမ္မတရုံးပြောခွင့်ရဦးစော်ထေးက VOA ကိုပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတအိုဘားမားဒုတိယသမ္မတဂျိုးဘိုင်ဒန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတို့အပြင် Republican အထက်လွှတ်တော်အမှဂျွန်မက်ကေးအပါအဝင်လွှတ်တော်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံဆွေးနွေးတာမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမြန်မာအစိုးရလက်ရှိရင်ဆိုင်နေရတဲ့တခြားအခက်အခဲတွေနဲ့ပတ်သက်ပြီးလဲဆွေးနွေးလိုက်ပဲလို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့လကပဲဒေါအောင်ဆန်းစုကြည်ကနိုင်ငံရဲ့ဆဲစုနှစ်တည်းနဲ့ချီတက်တန်းရှိလာတဲ့ပြည်တွင်းစစ်အဆုံးတန်နိုင်ရေးအစိုးရရဲ့ကြိုးပမ်းမှုအဖြစ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေစစ်တပ်ထိပ်တန်းအရာရှိတွေနိုင်ငံရေးပါတီတွေပါဝင်တဲ့ငြိမ်းချမ်းရေးညီလာခံကိုစတင်နိုင်ခဲ့ပါတယ်။ဒါပြင်ရခိုင်ပြည်နယ်တွင်းကလူမှုအတိုင်းအဝိုင်းတစ်ခုကြားမပြေလည်နိုင်သေးတဲ့အခက်အခဲကိုဖြေရှင်းရေးအကြံပေးဖို့ကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုလည်းဖွဲ့စည်းခဲ့တာပါ။အမေရိကန်သမ္မတအင်ဂျီရောနဲ့လွှတ်တော်တို့ကမြန်မာအပေါ်အရေးယူတန်းခတ်ပိတ်ဆို့မှုတွေကပြီးခဲ့တဲ့နှစ်ပေါင်း20အတွင်းအတော်လေးများပါတယ်။ကြောက်စင်းကြောက်မြက်တင်သွင်းခွင့်တရားမဝင်မှုရဲ့မှောင်ခိုတွေလက်နက်ကုန်ကူးမှုတွေနဲ့ချိတ်ဆက်မှုရှိတဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာကန့်သတ်တားမြစ်ထားပါတယ်။မြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတရားချောရဲ့ကုမ္ပဏီတွေကိုလည်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအမည်မဲစီရင်သွင်းထားတာပါမြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုတချို့ကို2013ခုနှစ်အတွင်းတချို့တဝက်ဖြေလျှော့ပေးခဲ့ပြီး ကိုကာကိုလာနဲ့ General Motors တို့လိုအမေရိကန်ကုမ္ပဏီကြီးတွေလည်းမြန်မာအစည်းအဝေးကိုဝင်ရောက်နေကြပါပြီ။ဒါပေမဲ့လို့အမေရိကန်ကုမ္ပဏီတွေနဲ့အနောက်နိုင်ငံကဘဏ်တွေကတော့ပြည်တွင်းလုပ်ငန်းတွေနဲ့ဆက်ဆံဖို့သတိထားနေကြဆဲပါ။ဥရောပတမကဘက်ကတော့လက်နက်ရောင်းချမှုကလွဲလို့ကျန်းတဲ့ဒဏ်ခတ်ပိတ်ဆို့မှုအလုံးကို2013ခုနှစ်အတွင်းမှာရုပ်သိမ်းခဲ့ပြီးဖြစ်ပါတယ်။မြန်မာထေချုပ်လုပ်ငန်းရှင်များအတင်းချုပ်ဥက္ကဋ္ဌဦးမြင့်ဆိုးကတော့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုရုပ်သိမ်းလိုက်ရင်အထေချုပ်လုပ်ငန်းကဏ္ဍအတွက်ပိုပြီးတော့ကောင်းလာမယ်လို့လည်းပြောပါတယ
်။ Nowadays for the we having the exporting to international market but United States market is a little bit less than other countries.
အခုတော့ကျွန်တော်တို့ကနိုင်ငံတကာဈေးကွက်ကိုတင်ပို့နိုင်ပါပြီ။ဒါပေမဲ့အမေရိကန်ဈေးကွက်မှာတော့တခြားနိုင်ငံတွေကစာရင်နည်းနည်းနည်းပါသေးတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်ဝယ်ယူသုံးစွဲသူတွေက Made in Myanmar မြန်မာနိုင်ငံထုတ်ဆိုတာကိုမဝယ်ခြင်းကြသလိုမြန်မာနိုင်ငံမှာစီးပွားရေးလည်းမလုပ်လို့ကြပါဘူး။ဒဏ်ခတ်ပိတ်ဆို့မှုတွေအားလုံးရုပ်သိမ်းလိုက်ရင်တော့ကျွန်တော်တို့အနေနဲ့အမေရိကန်ကိုပို့ပြီးတော့တင်ပို့နိုင်မှာပါ
။မြန်မာနိုင်ငံဈေးကွက်စီးပွားရေးစနစ်ကျဉ်းသုံးပြီးနောက်မြန်မာအထည်ချုပ်လုပ်ငန်းကခက်မြန်မြန်ဖွံ့ဖြိုးလာခဲ့တာဖြစ်ပေမဲ့လို့အမေရိကန်ဈေးကွက်အတွင်းမှာတော့အကန့်အသတ်တွေရှိနေတာဖြစ်ပါတယ်။
မတင်ငယ်ထိုက်တင်ပြတော့ပါရှင်ခုတော့ဒေါအောင်ဆန်းစုကြည်ရဲ့ protein ခရီးစဉ်ကိုတင်ဆက်ပါမယ် protein ဝန်ကြီးချုပ် Theresa May နဲ့ protein နိုင်ငံရောက်ဒေါအောင်ဆန်းစုကြည်တို့ဒီကနေ့အင်္ဂါနေ့မနေ့ပိုင်းဝန်ကြီးချုပ်ရုံးအိမ်တော်မှာတွေ့ဆုံခဲ့ပါတယ်အယက်တာအစိုးရတည်လက်ထက်နိုင်ငံတည်ဆောက်ရေးလုပ်ငန်းတွေအမျိုးသားပြန်လည်တင်မြှင့်ရေးဒီမိုကရေစီရေးလူ့အခွင့်အရေးနဲ့ပတ်သက်လို့နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးအထူးကထားဆွေးနွေးပါတယ်ဒီကနေ့မှာပဲဒေါအောင်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာမှလည်းဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ protein နိုင်ငံခရီးစဉ်နောက်ဆုံးရသတင်းကိုတော့မဆုမုံကဆက်ပြောပြပါမယ်ရှင်
ဟုတ်ပါတယ်ဒီကနေ့စက်တင်ဘာလ23ရက်နေ့အင်္ဂါနေ့မှာအမတ်30ဒေါင်းနင်းလန်းကဝန်ကြီးချုပ်ယုံအိမ်တော်မှာဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာမြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်အယက်သားအစိုးရအသစ်ဖော်ဆောင်နေတဲ့နိုင်ငံတည်ဆောက်ရေးလုပ်ငန်းစဉ်တွေအမျိုးသားပြန်လည်တင်းမြတ်ရေးနဲ့ဒီမိုကရေစီရေးလူ့ခွင့်ရေးလေးစားလိုက်နာရေးတွေနဲ့ပတ်သက်လို့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နိုင်မယ့်အရေးတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့တွေ့ဆုံတဲ့အချိန်မှာဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်
We're glad to be here. And something looks different every time I come to it.
အခုလိုမျိုးတွေ့ဆုံရတာကိုဝမ်းမြောက်ကြောင်းနဲ့အရင်တစ်ခေါက်ကလာတော့ကနဲ့မတူတမူကွဲပြားနေတာကိုတွေ့ရကြောင်းရာသီဥတုကြောင့်လည်းဖြစ်နိုင်တယ်လို့သူကပြောပါတယ်။နောက်နိုင်ငံရေးအကူးပြောင်းကာလမှာအလုပ်တွေများနေတဲ့ဂျာကသူ့ကိုအခုလိုတွေ့ဆုံတဲ့အတွက်ဝမ်းသာကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားတာပါ။တစ်ဆက်တည်းပါပဲနိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံမှာညီညွတ်ရေးနဲ့မျိုးသားပြန်လည်တင်မြှင့်ရေးဆောင်ရွက်နေမှုတွေလူငယ်တွေအတွက်အလုပ်ကိုင်ခွင့်လန်းဖန်တီးပေးနိုင်ရေးဆောင်ရွက်နေတာတွေပညာရေးကဏ္ဍမှာအခြေခံပညာအဆင့်ကနေစလို့အဆင့်မြင့်မြင့်ရဲ့အတွက်ဆောင်ရွက်နေတာတွေကိုဗြိတိန်ဝန်ကြီးချုပ်ကိုရှင်းလင်းပြောကြားခဲ့ပါတယ်။ဒါအပြင်ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာဤပညာနဲ့စွမ်းရည်မြင့်တင်ရေးဆိုင်ရာလေ့ကျင့်မှုများအတွက်ကူညီမှုများရရှိရေးကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဗြိတိန်နိုင်ငံဝန်ကြီးချုပ်ဘက်ကလည်းမြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေနဲ့ချောမွေ့တဲ့နိုင်ငံရေးအကူအပြောင်းတို့အတွက်ချီးကျူးဂုဏ်ပြုပါကြောင်းမြန်မာနိုင်ငံမှာလိုအပ်နေတဲ့ကဏ္ဍတွေမှာဗြိတိန်နိုင်ငံဘက်ကကူညီပေးသွားဖို့အတွက်ကြိုးစားသွားမှာဖြစ်ကြောင်းနှစ်နိုင်ငံကြားဆက်ဆံရေးကိုလည်းပိုမိုတိုးမြင့်မှုဆန္ဒရှိကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဗြိတိန်နိုင်ငံဘက်ကစီးပွားရေးလုပ်ငန်းတွေရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့မှလုပ်နိုင်မဲ့အခွင့်အလမ်းတွေရှာဖွေနိုင်မှုအတွက်မကြာခင်ကာလအတွင်းမှာပဲဗြိတိန်နိုင်ငံလန်ဒန်မြို့မှာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှု conference တစ်ခုပြုလုပ်ရန်ရှိကြောင်းကိုလည်းပြောကြားခဲ့ပါတယ်ဒါအပြင်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဟာဗြိတိန်နိုင်ငံအပြည်ပြည်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်ဟာနှစ်နိုင်ငံပူးပေါင်းဆက်ဆံရေးတိုးမြင့်ဆောင်ရွက်နိုင်မဲ့နည်းလမ်းတွေကိုရှာဖွေနိုင်ခဲ့တယ်လို့စိုက်ပျိုးရေးကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတွေကိုမြှင့်တင်နိုင်ရေးတွေအတွက်အဓိကဆွေးနွေးနိုင်ခဲ့တာမို့အောင်မြင်တဲ့ခီးစဉ်တစ်ခုအဖြစ်နှစ်နိုင်ငံရေးလေ့လာတဲ့သူတွေဘက်ကသုံးသပ်မှုတွေရှိပါတယ်ဒေါအောင်ဆန်းစုကြည်ဟာဗြိတိန်နိုင်ငံခီးစဉ်အဆုံးမသတ်ခင်အမေရိကန်ပြည်ထောင်စုကိုမထွက်ခွာခင်လေးမှာပဲဗြိတိန်နိုင်ငံရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတချို့နဲ့သူမတဲခိုတဲ့ဟိုတယ်မှာတွေ့ဆုံခဲ့ပါတယ်တွားရောက်တွေ့ဆုံခဲ့တဲ့ဒေါက်တာဝင်းနိုင်ကဒေါအောင်ဆန်းစုကြည်ဘက်ကနေမြန်မာဒီမိုကရေစီအပြောင်းလဲကာလမှာစိန်ခေါ်မှုတွေနဲ့အတူဆက်ပြီးတော့မှဆောင်ရွက်သွားရမယ်အခြေအနေတွေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုခဲ့တယ်လို့အခုလိုပြောပြပါတယ
်။အဆင်းနေပြီတော့ကိစ္စကတော့ဒီကဒီမိုကရေစီရပြီချင်းနေတာကလမ်းပေါ်ရောက်တာပေါ့။ပြည်သူကြီးပေါ့။ဆက်ပြီးစီးလုံးလုံးနဲ့ညီညွတ်နဲ့လုပ်ဖို့ပဲပေါ့။ညီလို့လုပ်ကြပါပေါ့။ဒီရေးကြည့်တယ်ပေါ့။နော်။ဘယ်လိုကျနာရပေါ့အမေနဲ့ပေါ့။ဒါတော့ကျွန်တော်နိုင်ငံရဲ့ခေါင်းဆောင်တယောက်ပါလေ။ညာသူတို့ကလည်းတကယ့်ကိုအရေးတည်ယူတဲ့လူလူရေးဆက်ပြီးတော့တကယ့်ကိုသိက္ခာရှိတယ်ပေါ့နော်။သူကြီးအားလုံးပေါ့နော်ကျွန်တော်တို့အမှန်တန်ဟောပြတာ
ဒါကတော့အခုလေးဒီမဲ့အမေရိကန်ပြည်တော်စုကိုထွက်ခွာသွားတော့မယ်ဒေါအောင်ဆန်းစုကြည်နဲ့တွဲဆုံဆွေးနွေးခွင့်ရခဲ့တဲ့ဗြိတိန်နိုင်ငံအခြေစိုက်မြန်မာဒီမိုကရေစီရေလှုပ်ရှားသူဒေါက်တာဝင်းနိုင်ဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့အင်္ဂါနေ့နှောင်းပိုင်းမှာပဲဗြိတိန်နိုင်ငံကနေအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိလာမှာဖြစ်ပါတယ်စက်တင်ဘာလ14ရက်နေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံဖို့ရှိပါတယ်ဒါအပြင်ဒုသမ္မတဂျိုးဘိုင်ဒန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့အပြင်တခြားအစိုးရအရာရှိထိပ်တန်းလွှတ်တော်အမတ်တွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့စက်တင်ဘာလ15ရက်နေ့မှာတော့ US Chamber of Commerce US-ASEAN Business Council တို့ကပူးတွဲပြီးတော့အမေရိကန်ကစီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီကြီးကဲတွေနဲ့တွေ့ဆုံတဲ့အခမ်းအနားစီစဉ်ထားပါတယ်အဲ့ဒီနောက်မှာတော့ဒေါအောင်ဆန်းစုကြည်ဟာ82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့ Washington DC မြို့တော်ကနေ New York မြို့ကိုခီးစက်မှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာ New York မြို့မှာရှိတဲ့ Asia Society Policy Institute မှာစက်တင်ဘာလ22ရက်နေ့မှာမြန်မာဖွံ့ဖြိုးရေးနဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမိန့်ခွန်းပြောကြားဖို့ရှိပါတယ်ရှင်
မဆူမွန်တင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီတစ်ခါတော့ရခိုင်သတင်းဖက်ဆက်ရအောင်ပါရခိုင်ပြည်နယ်မှာလွှတ်တော်ကိုယ်စားလှယ်နေရာအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီအရင်းမှာညွညွရေးပြိုကွဲနေပြီးပါတီရင်းကအင်အားစုတချို့ခွဲထွက်မဲ့အခြေအနေတွေဖြစ်ပေါ်နေပါတယ်ရခိုင်ပြည်နယ်ကလူမှုရေးနိုင်ငံရေးလှုပ်ရှားသူတွေကတော့ပါတီရင်းညွညွရေးပြက်ပြားတာကိုနှစ်ဖက်ပြန်လဲဆေးဆက်ဆွေးနွေးပြီးအစဉ်လာကောင်းတွေချမှတ်စီလိုကြောင်းပြောကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ ANP ခေါ်ရခိုင်မျိုးသားပါတီဟာ1990ပြည့်ရွေးကောက်ပွဲနဲ့2010ရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာလွှတ်တော်ကိုယ်စားလှယ်အများဆုံးရခဲ့တဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီ ALD နဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP တို့ပေါင်းစပ်ထားတာဖြစ်ပါတယ်2014ခုနှစ်မှာနှစ်ပါတီပေါင်းစည်းလိုက်တဲ့ရခိုင်မျိုးသားပါတီ ANP ဟာ2015ရွေးကောက်ပွဲမှာလည်းရခိုင်ပြည်နယ်မှာလွှတ်တော်ကိုယ်စားလှယ်အများဆုံးရခဲ့တာဖြစ်ပါတယ်လက်ရှိအခြေအနေမှာတော့ပါတီတွင်းမှာသဘောထားကွဲပြားမှုတွေမြင့်တက်လာနေပြီး ALD ပါတီဝင်ဟောင်းတွေဘက်ကအနာဂတ်အတွက်လမ်းကြောင်းတစ်ခုရွေးချယ်မဲ့အခြေအနေကိုရောက်ရှိနေတယ်လို့ ALD ပါတီရဲ့အတွင်းရေးမှူးဟောင်းဦးမျိုးကျော်ကအခုလိုပြောပါတယ
်ကျွန်တော်တို့မူလ ALD ကဘောအလုံးဆောင်တွေခေါ်ပြီးတော့ကျွန်တော်တို့စီဝေးရဲ့အဲ့ဒီရဲ့စီဝေးရဲ့ဆုံးဖြတ်ချက်အရဒီလ10ရက်နေ့မှာကျွန်တော်တို့မူလကပါခဲ့တဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ဘောကော်မတီဝင်တွေကိုခေါ်ပြီးတော့အစည်းအဝေးလုပ်တယ်အဲ့ဒီအစည်းအဝေးကတခါထားပြီးဆုံးဖြတ်တာကတော့လာမယ့်လမှာကျွန်တော်တို့မျိုးနယ်တွေမှာရှိတဲ့ရခိုင်မျိုးသားအကျိုးစီးပွားနဲ့ဟိုလိုလားတဲ့လူတွေနဲ့ကျွန်တော်တို့ထားပြီးတော့ကိုယ်စားလှယ်တွေနဲ့ရခိုင်ပြည်တနေရာမှာအစည်းအဝေးလုပ်ဖို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ
်လောလောဆယ်မှာတော့ ANP ပါတီကခွဲထွက်ပြီးပါတီသစ်တီထောင်ရေးကိုဆုံးဖြတ်ထားတာမရှိပဲပါတီတွင်းသဘောထားကွဲလွဲမှုတွေကိုညှိနှိုင်းဖို့အတွက်ကန့်လန့်ထားကြောင်းပြောပါတယ်
ကြာကနေပြီးတော့ဒီမှာကျွန်တော်တို့နှပါတီပေါင်းစံကပါခဲ့တဲ့ကောင်းဆောင်ကြီးကြီးเนาะလူမှုအဖွဲ့ဥက္ကဋ္ဌတွေအဲ့ဒီနိုင်ငံတွေရှင်းမှာကျွန်တော်တို့ကတော့ဆွေးနွေးကြအောင်လို့တော့ခေါ်ထားပါတယ်ခင်ဗျာ
လက်ရှိ ANP ပါတီရဲ့ဥက္ကဋ္ဌနဲ့အရင်က RNDP ပါတီဥက္ကဋ္ဌဒေါက်တာအင်းမောင်ကတော့လူမှုကိုကိုစားပြုနိုင်ရေးကိုဦးစားပေးလို့ကြောင်းပြောပါတယ
်ကျွန်တော်တို့ပါတီကကျွန်တော်တို့ရခိုင်အမျိုးသားအကျိုးစီးပွားအတွက်အင်မတန်လိုအပ်တဲ့လိုအပ်ချက်တွေကိုရေးရင်းရင်းဆုံးဖြတ်ချက်ချနိုင်ကြတဲ့ကာလဖြစ်ပါတယ်။လိုအပ်လို့နော်အမျိုးသားလုံခြုံမှုစီးရီကိုကာနေရတဲ့ကာလဖြစ်ပါတယ်။နော်ကျွန်တော်အဲ့ဒီကာလမျိုးမှာအခုလိုသတင်းတွေကြားလာရတာပေါ့
။စစ်တွေမျိုးကပရာဟိတအရေးဆောင်ရွက်သူဦးစောစောမင်းကတော့ဒီလိုပါတီတွင်းသဘောထားကွဲပြားမှုအပေါ်မှာသူ့အမြင်ကိုအခုလိုပြောဆိုပါတယ်
။ကို့အမြင်သူ့အမြင်ပေါ့ဒီစပွဲဝိုင်းပေါ်မှာထိုင်ပြီးတော့မပြောဒါကိုအနေချက်တွေတန်ထုတ်အဲ့ဒါကိုမှအားတက်ချက်တွေဘလို့လုပ်ပြီးတော့မှကျွန်တော်ဘလို့ရှိတတ်ကြမလဲဆိုတဲ့အပိုင်းလေးကိုသွားကြည့်ရှင
်ရခိုင်အမျိုးသမီးအစည်းအရုံး RWU ရဲ့ဒုဥက္ကဋ္ဌစောစံငင်းသူကပါတီနှစ်ရက်ပေါင်းစည်းရေးအပေါ်မှာအခုလိုတုံ့တက်ပြောဆိုပါတယ
်ပြောမယ်ဆိုလို့ရှိရင်ဒီနှလုံးသားမပါဘဲနဲ့ပေါ့နော်သူအပြင်ပိုင်းတစ်စုံမျိုးပေါင်းစည်းတဲ့ပုံစံမျိုးဖြစ်တာကြောင့်မို့လို့အခုလိုမျိုးအနေထားတွေဖြစ်နေရတယ်ဆိုတဲ့ဟာမျိုးကိုပဲအဲကျွန်မအနေနဲ့မြင်ပါတယ
်ဆက်လက်ပြီးတော့လည်းအခုလိုတိုက်တွန်းထားပါတယ
်အခုလိုမျိုးဒီပြန်လဲပြီးတော့စိတ်ဝမ်းကွဲပြားမှုတွေဖြစ်နေတဲ့အနေအထားမျိုးတွေကိုနှစ်ဖက်စလုံးကနေတိတိကျကျပြန်လဲသုံးသပ်ပြီးတော့တကယ်ရှင်နေကလာတဲ့စေတနာတွေနဲ့ကိုယ်တိုင်ကိုယ်ကျပေါင်းစည်းလိုတဲ့ဆန္ဒကိုအခြေခံပြီးတော့ပြန်လဲပြီးတော့နှိမ့်နိုင်ဖြည့်ရှင်ပေါင်းစည်းသွားနိုင်ဖို့အရေးကိုဥတည်ပြီးတော့လှုပ်ဆောင်သွားတာပဲပို့ကောင်းပါတယ်လို့ဒီလိုမျိုးပုံစံမျိုးဆိုလို့ရှိရင်တော့ဒီအမျိုးသားရေးအတွက်ကောင်းတဲ့လက္ခဏာကိုဖြစ်ပေါ်လာနိုင်ပါတယ်
ANP ပါတီဟာ2015ရွေးကောက်ပွဲမှာရခိုင်ပြည်နယ်လွှတ်တော်48နေရာအနက်က23နေရာအနိုင်ရခဲ့ပြီးအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်35နေရာမှာ22နေရာရရှိထားတာဖြစ်ပါတယ
်။ကိုမိုးစောပါရှင်။အခုတော့
နောက်ထပ်တင်ပြမှာတော့ရခိုင်ပြည်နယ်ရင်းကစစ်ပွဲသတင်းမှာကရင်ပြည်နယ်မဲသဝေါ်ဒေသတွင်မှာဒုဗိုလ်မှူးကြီးစောဆန်းအောင်ဦးစီးတဲ့ DKP ရဲ့အဖွဲ့နဲ့ကရင်နယ်ခြားစောင့်တပ်နဲ့အစိုးရတပ်မတော်ပူးပေါင်းတပ်တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့ထောင်းနဲ့ချီတဲ့ဒေသခံကြေးရွာသားတွေလည်းမြန်ကြီးငူဒေသဖက်ကိုစစ်ဘေးဒုက္ခတွေဖြစ်နေတင်းရှောင်နေရပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲ200အနက်မကူးဆက်အောင်တိုက်ပွဲရပ်တန့်ပေးဖို့ကိုလည်း KNU ခေါ်ကရင်အမျိုးသားအစည်းအရုံးကလည်းကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကနေဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲရဝေါ်ဒေသတွင်းမှာခြေပြုတ်နေတဲ့ DGB ခွဲသွဲအဖွဲ့နဲ့ကရင်နယ်ကြားစောက်တပ်နဲ့အစိုးရတပ်မတော်ပူးပေါင်းတပ်တို့ကြားဖြစ်ပွားနေတဲ့အတိုက်ပွဲကြောင့်ဒေသခံရွာသား1000ကျော်ဟာမြန်ကြီးငူဒေသဘက်ကိုစစ်ပေးသိမ်းရှောင်နေရပါတယ်။ဒီစစ်ပေးဒုက္ခသည်တွေကိုမြန်ကြီးငူဆရာတော်အစီအစဉ်နဲ့ခေါ်ဆောင်လာတာဖြစ်ပြီးလက်ရှိမှာကြုံတွေ့နေရတဲ့အခက်အခဲခြေနေနဲ့ပတ်သက်လို့မြန်ကြီးငူဒေသခံစေတနာဝန်ထမ်းတူဖြစ်သူစောကျော်လေးကအခုလိုပြောပါတယ်။
ရှင်နေရတော့ဟိုမှာသာဖို့နေကြီးတွေတိတ်ပြီးလိုအပ်တာပေါ့နော်ဒုက္ခတွေဖြေကြတာပေါ့ဒီအခုထဲတွေလည်းပြည့်စုံစမတန်ပါလာတော့လို့ပုံစံမျိုးတချို့လူတွေကြတော့လမ်းမှာပဲသွားတက်ကျူနေရတာပေါ့အဲ့ဒါမတန်ရဘူ
းမဲရဝတိတတွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေရောက်သီယခသီခနဲသီနောသသီသောကျူခလောက်ကွန်ခလောက်တေရဘောရမဲတဘောစတဲ့ခြေရသားတွေစစ်ဘေးသိမ်းရှောင်နေကြရတာပါဒီလနှစ်ရက်နေ့ကနေစပြီးတော့ BGN နဲ့ DGB တို့ဟာမဲရဝရှမ်းရွာတဲ့မက်ပေါ်ပလောမက်စိတ်မဲလာရော့ဒေတာနဲ့ရင်ပန်ချောင်းနီးဒေတာတွေမှာစိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပြီးခုဆိုရင်နေကြဆောက်တိုက်ရင် BGF နဲ့မြမတပ်မတော်ပူပေါင်းတပ်ဖွဲ့တွေကနေ DGB ဌာနချုပ်စခန်းတွေကိုအပြင်းထန်ထိုးစစ်ဆင်နေပါတယ်လက်ရှိမဲရဝဒေတာတွင်ဖြစ်ပွားနေတဲ့စိုက်ပွဲအခြေအနေကိုတော့စစ်ဘေးရှောင်တွေရဲ့ပြောပြချက်ကိုကူကားပြီးစောကျော်လေးကအခုလိုဆက်ပြောပါတယ်
ဆဲတရနေညာအဲ့ဒီမှာတစ်ချက်တိုးသေးတယ်တိုးလို့မပေါ့လို့သူတို့ကကြံနေတော့ရက်တက်နေတယ်ကျတနာကြရတော့နည်းနည်းလိမ့်နေကြီးနေပါလန်ထူရတာဟောဒီကုလမဆင်းနေနေရတော့
ကရင်နယ်ခြားစောက်တိုက်ရင်တစ်တုံညတစ်ခွန်ဒုတိယတိုက်ရင်မှုပူမှုကြောင့်တော့တိုက်ပွဲဖြစ်ပွားရသေးတာမှာဆက်သွယ်ရေးခက်ခဲကြအောင်အချိန်နှီးမှန်ကိုမသိရှိသေးဘူးလို့ပြောပါတယ
်တစ်ပြေးနေရတော့နည်းနည်းလေးတော့သူတို့လည်းဖြစ်တာများတော့အဲ့လားတော့ကြားတယ်အတိအကျပြောလို့မရအောင်ဖြစ်နေတာပေါ့ကိုယ်ဆက်လို့မရဘူး
ဒီကနေ့ထိဖြစ်ပွားတဲ့တိုက်ပွဲမှာ DGB တပ်ဖွဲ့အခြေပြုရမဲရဝေါ်ဒေတာကဗန်မွေကုန်းနဲ့မီတွေးကုန်းကိုကရင်နယ်ခြားစောက်တပ်ဘက်ကထိန်းချုပ်ထားနိုင်ပြီးဝါပိုးသာမှာဆက်လက်တိုက်ပွဲဖြစ်ပွားနေစေလို့ BGF ကလူမှုရေးကွန်ရက်မှာဖော်ပြထားပေမဲ့လည်းတိချာတီပြူချက်တော့မရသေးပါဘူးအခုလိုဖြစ်ပွားတဲ့တိုက်ပွဲတွေမှာနှစ်ဖက်သိခိုက်ချဆုံးမှုတွေရှိနေတယ်လို့ဘုံမှုကျွန်တော်ကပြောပါတယ်ကရင်ပြည်နယ်မဲရဝေါ်ဒေသတွင်ဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်လို့ KNU ခေါ်ကရင်မျိုးရာစီယုံကလည်းတိုက်ပွဲရပ်တန့်ပေးဖို့ဒီကနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲအချိန်မြင့်မားလာမယ်ဆိုရင်နေရာနှက်ကူးဆက်သွားမယ့်အချိန်တွေမရောက်အောင် KNU အနေနဲ့အခုလိုထုတ်ပြန်ရတယ်လို့တွဲဖွဲ့သွင်းမှုတစ်ဘသူစောတော်တီပွဲကပြောပါတယ
်တမတော်စိုးအားနဲ့ GF နဲ့ပူးပေါင်းပြီးတော့ကျင်းပြင်းနေတဲ့ကိုကျွန်တော်တို့ရဲ့ချင်းချုပ်နယ်မြေထဲကိုဝင်လာတယ်ဝင်လာတော့အဲဒီ CDA တို့နဲ့ပေါ့လေအဲ့ဒါတို့လက်နက်ကန်ပြည်ပကအစ်တဲ့အဆင့်ကြီးရောက်သွားတယ်သူတို့ကကျွန်တော်တို့ GNU နေနဲ့ဒီရင်းရင်းရဲ့အကောင့်ထဲပေါ်ဆောင်ရွက်နေတဲ့အချိန်ကာလမှာဒီလိုမျိုးလက်နက်ကန်ပြည်ပကဖြစ်တာကိုအလွန်ကိုမှစိုးရိမ်မိတယ်ဒါကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ကအဲ့လိုမျိုးယုံကြည်မှုနားလည်လွယ်မှားမှုတွေဖြစ်ပေါ်လာရင်မလိုလားတဲ့ပြဿနာတွေထပ်ပါပေါ်လာမှာဆိုလို့
DGBA နဲ့ PGF တို့ကြားဖြစ်ပွားတဲ့တိုက်ပွဲဟာအပြင်ဗျောကကြောက်ဖြစ်ပွားခဲ့တယ်လို့အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့ဒီမိုကရေစီအကျိုးပြုကိရင်တပ်မတော် DGBA ရဲ့ခေါင်းဆောင်သူဖြစ်သူဘူမှုစောမောင်လေးကသုံးသပ်ထားပါတယ်
။ဒီဗျောကတွေအများကြီးပတ်သက်မလို့တော့ထင်တယ်။ကျွန်တော်ရဲ့ပုတ်ကိကဆန္ဒတော့ငိုကြဲရတိုက်ပွဲတော့မဖြစ်ခင်ဘူးကြ
။ဒီလိုတိုက်ပွဲမဖြစ်ပွားခင်ဩဂုတ်လကွန်ပိုင်းမှာ DGBA ဘက်က၎င်းတို့အခြေပြုနေတဲ့ကော့ကရိတ်မြို့နယ်ကောင်းမှုကြီးပါဘက်မှာတပ်မတော်နဲ့ PGF တို့ကထိုးစစ်ဆင်မှုတွေပြေလုံနေတာကြောင့်စက်တင်ဘာလ3ရက်နေ့မှာတအားလုံးရုတ်သိမ်းပေးဖို့မရုတ်သိမ်းပါက DGBA အနေနဲ့၎င်းတို့ထိန်းချုပ်လှုပ်ရှားရသေးတာအားလုံးမှာတပြိုင်တည်းစစ်မြင့်လာဖွဲ့တိုက်ခိုက်သွားမယ်လို့ကြေညာချက်တစ်ဆောင်ထုတ်ပြန်ထားပါတယ်ဒီလိုကြီးညာချက်ထုတ်ပြန်ပြီးနှစ်ရက်ကြာမှာ BGF နဲ့ DGBA တို့ကြားမဲရဝေါ်ဒေသမှာတိုက်ပွဲဆက်တင်ဖြစ်ပွားလာတာဖြစ်တယ်လို့တိုက်ပွဲကြောင့်ဒေသခံရွာသား1000ကျော်ဟာလည်းစစ်ပေးသိမ်းရှောင်နေရပါတယ်ဒုတိယဗိုလ်မှူးကြီးစောစန်းအောင်ဦးစီးတဲ့ DGB အဖွဲ့ဟာအပြစ်ခံရစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ဒီမိုကရေစီကျုပ်ပြုတ်ကိရတ္တမတော် DGB ကနဲ့နှုတ်ဆက်ထားတဲ့ခေါင်းဆောင်ဟောင်းတွေနဲ့ဆူဆီးပြီးအစ်စ်ဖွဲ့စီထားတဲ့ဖွဲ့ဖြစ်တယ်လို့ကရင်ပြည်နယ်သွင်းမှာကရင်နယ်ခြားစောက်တပ်ဖွဲ့နဲ့မြမတ္တမတော်တို့ကြားမှာတိုက်ပွဲတွေအများတန်းလူလူဖြစ်ပွားနေပါတယ်ခင်ဗျာ
နိုင်ကုန်းအိမ်တင်ပြတော်ရပါရှင်VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 2425ရို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် ၄လ၁၂နှစ်ကနေနေကင်း၁နှစ်အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နှစ်ခွဲကနေ၇နှစ်အထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နှစ်ကနေ10နှစ်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နှစ်အစီအစဉ်ပြီးပြီးချင်းည10နှစ်မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်စက်တင်ဘာလ23ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့58တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါရယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါရယ်ရှင်
2000တခုနှစ်စက်တင်ဘာလ17ရက်ကျန်းဖက်တိုက်ခိုက်ခံရမှု15နှစ်ပြောက်နှစ်ပတ်လည်နေ့အဖြစ်တင်းငွေနေ့ကအမေရိကန်ပြည်သူတွေအောက်မေ့ဝယ်ခံနာတွေကျင်းပခဲ့ကြပါတယ်ဒီတိုက်ခိုက်မှုကြီးကြောင့်အမေရိကန်ပြည်ထောင်စုမှလူတွေထောင်ထဲချီသေးဆုံးခဲ့တယ်လို့အရှိကြဆုံးကမ္ဘာတဝန်ကျန်းဖက်မှုစံကျင်စစ်ပွဲတွေလည်းဆင်နွှဲခဲ့ရတာပါတမတရွေးကောက်ပွဲအတွက်ဘဲဆွဲစည်းရုံးမှုတွေမှာအမျိုးသားလုံခြုံရေးဆိုတဲ့ကိစ္စကအဓိကလွှမ်းမိုးနေချိန်မှာပဲအမေရိကန်ပြည်သူတွေအောက်မေ့ဝယ်အမတ်တရခံနာတွေကျင်းပကြတဲ့အကြောင်းမိုက်ကယ်ဘိုမန်ကသတင်းပေးပို့ထားပါတယ်အချမ်းဖက်တခိုက်ခံခဲ့ရတဲ့နယူးယောက်မန်ဟတန်ရပ်ကွက်အောက်ပိုင်းကနေပတ်ဒဂွန်စစ်ဌာနချုပ်အထိအမတ်ရအခမ်းအနားတွေကျင်းပခဲ့ပြီးအချမ်းဖက်မှုစံကျင်စစ်ပွဲနဲ့ပတ်သက်လို့လည်းပြန်ပြီးတော့သတိတရပြောဆိုခဲ့ကြပါတယ်အငိမ့်စားဗိုလ်ချုပ်ကြီးဂျွန်အလန်က ABC ရုပ်သံကိုအခုလိုပြောပါတယ
် What we face in the context of the global
ကျွန်တော်တို့ရင်ဆိုင်နေရတဲ့ကမ္ဘာလုံးဆိုင်ရာအချမ်းဖက်မှုစံကျင်ရေးဆိုတဲ့လှုပ်ရှားမှုကရေရှည်ဒေသတွေနဲ့ကမ္ဘာတဝန်းကိုလူမှုရေးစီးပွားရေးနိုင်ငံရေးအားလုံးဆက်ဆက်နေတဲ့ကိစ္စပါပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းဆွေးရဝါဒလက်ကင်ထားတဲ့အဖွဲ့တွေတစ်ဖွဲ့ပြီးတစ်ဖွဲ့ပေါ်ပေါက်လာပြီးပြန့်နှံ့လာခဲ့တာပါ
အကြမ်းဖက်လှုပ်ရှားမှုတွေကပုံစံတစ်မျိုးနဲ့တဖြည်းဖြည်းကြီးထွားလာခဲ့တဲ့ဆိုတော့အမေရိကန်အရာရှိတွေကလက်ခံပါတယ်အမိမြေလုံခြုံရေးဝန်ကြီး Jack Johnson က ABC ရုပ်သံကားတစ်စင်ခုလိုပြောပါတယ်
We are safer when it comes to
ဒီဘက်ကနေအရင် September 17ပုံစံမျိုးတိုက်ခိုက်လာမယ်ဆိုရင်တော့ကျွန်တော်တို့ကလုံခြုံအောင်ကာကွယ်နိုင်ပါတယ်ဒါပေမဲ့အခုပုံစံတစ်မျိုးကဘယ်အဖွဲ့အစည်းနဲ့မှဆက်နွယ်ပတ်သက်မှုမရှိဘဲတကူတော်ထွက်တိုက်မယ်ဆိုတဲ့အစွမ်းရောက်ဝါဒကိုကိုယ်သဘောနဲ့ကိုယ်လက်ခံကင်ဆွဲထားသူတွေရဲ့အန္တရာယ်ပေါ်လာပါတယ
်အမေရိကန်အစိုးရကိုဝေဖန်သူတွေကတော့ကမ္ဘာမျက်နှာစာမှာအမေရိကန်ပြည်ထောင်စုအနေနဲ့ဒီထက်ပိုပြီးတော့ကို့မှာရှိတဲ့အင်အားကိုသုံးဖြည့်ရှင်းနိုင်တယ်ဆိုတာပြောလို့မဲဆိုပြီးပြောနေကြတာပါနယူးယောက်မြို့တော်ဝန်ဟောင်းရူဒီဂိုလီယန်နီကကျွန်တော်တို့ကနောက်ထပ်တိုက်ခိုက်လာမှာကိုထိုင်ဆောင်တယ်လို့ဖြစ်နေတယ်ကိုယ့်ဘက်ကထိုးစစ်ဆင်ပြီးတော့ကာဝယ်ဖို့လိုတယ်ဆိုပြီးတော့ ABC ရုပ်သံကိုပြောဆိုသွားခဲ့တာပါ Republican သမ္မတလောက် Donald Trump ကလည်းဒီအတိုင်းပဲလူထုဆွေးပွဲအတွင်းမှာပြောနေပါတယ
် We will remember those three
အမတန်ထင်ရှားတဲ့စကလုံးသုံးလုံးကိုကျွန်တော်တို့အမှတ်ရနေပါမယ်အင်အားနဲ့တီးဆောက်မဲ့ငြိမ်းချမ်းရေးဆိုတာပါကျွန်တော်တို့ကိုဘယ်သူမှလာပြီးနှောက်ယှက်လို့မရပါဘူ
း Democratic Party သမ္မတလောက် Hillary Clinton ကတော့အတက်နိုင်ဆုံးထိန်းသိမ်းသိမ်းလို့ဖို့လိုမယ်ဆိုပြီးအခုလိုပြောနေတာပါ
Donald Trump say he would order our troops to torture You've heard him say he would order our troops to kill
နှိမ့်စက်ညှဉ်းပန်းတာတွေလုပ်ခိုင်းမယ်ဆိုပြီး Donald Trump ပြောတာကိုရှင်းလို့ကြားပါလိမ့်မယ်အကျံဖက်သမားတွေရဲ့မိသားစုတွေကိုတတ်ဖြစ်ဖို့လေကျမတို့တပ်ဖွဲ့တွေကိုအမိန့်ပေးမယ်ဆိုပြီးသူပြောသွားတာကြားကြပါလိမ့်မယ်သူဟာကျမတို့ကိုယ်တိုင်ပြတ်ထန်းထားတဲ့ဥပဒေအပြင်ကမ္ဘာစစ်ဥပဒေကိုပါချိုးဖောက်မယ်တရားမဝင်လုပ်ရက်တွေကိုထောက်ခံနေတာရှင်တို့သိပါတယ
်နိုင်ငံရေးကွဲလွဲချက်တွေရှိနေတဲ့အမေရိကန်ပြည်ထောင်စုအတွင်းရွေးကောက်ပွဲအတွက်ဒေါသတကြီးဝေဖန်ကြရှင်ပြိုင်ကြတဲ့အချိန်ထဲမှာစက်တင်ဘာ17ရက်ရဲ့ကျမ်းဖက်တိုက်ခိုက်ခံရတဲ့ထိတ်မှန်အောင်ပွဲခံနာတွေကပဲအမေရိကန်ပြည်သူတွေတသားတည်းယက်တီကြဖို့လိုမဲဆိုတဲ့အချိန်ကိုပြန်ပြီးတော့သတိပေးတိုးစော်နေကြပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတော့ပါရှင်ခုတစ်ခါမှာတော့ထုတ်လို့သူမဆူမွန်နဲ့အတူကိုသားညွန်ဦးစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင်
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ ကျွန်တော်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုအစိုးရသိရဲ့နိုင်ငံသားရေးမူဝါဒနိုင်ငံတကာဆက်ဆံရေးကိစ္စရပ်တွေကိုတုံ့တက်ပြဖို့ဖြစ်ပါတယ်။အဓိကတော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါန်ဆန်ဆုကြည်ဟာဆိုလို့ရှိရင်အခုဆိုလို့ရှိရင်ဒီဥရောပနိုင်ငံတွေကိုခီးထွက်ပြီးတော့အင်္ဂလန်မှာရှိပါတယ်။အခုထွက်လာပါပြီ။ Washington DC ကိုဒီနေ့ Washington စံတော်ချိန်ညနေပိုင်းမှာရောက်ရှိမှာဖြစ်ပါတယ်။ American England ခီးစဉ်မတိုင်ခင်မှာလည်းတရုတ်နိုင်ငံကသူတွားရောက်ခဲ့တာရှိပါတယ်။ဒါ့အပြင်ဒီအာဆီယံအစည်းအဝေးထိပ်သီးအစည်းအဝေးတွေကိုလည်းတက်ရောက်ခဲ့တာရှိပါတယ်။အဲ့တော့သူသဖြင့်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီအစိုးရဖွဲ့ရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့ဒီလက်တလောအရင်ကာလကအစိုးရတွေနဲ့ဗာမျှခွာခြားလဲဆိုတာကိုသုံးသပ်ပြဖို့ဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။တူကတော့လူ့ဘောင်တက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်။ဥအောင်မိုးစောပါ။နောက်တူကတော့တန်တမန်ဟောင်းဖြစ်ပါတယ်။အဝေးရောက်တန်တမန်တဦးဆိုပြီးတော့စာရေးရေးတဲ့ဦးခင်မောင်ကြီးဖြစ်ပါလေသူတို့နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်ရေဆုံးဥအောင်မိုးစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဥအောင်မိုးစောကြားပါလား
ဟုတ်ကဲ့ကြားပါဗျာ
ဥအောင်မိုးစောခုနကကျွန်တော်ပြောသလိုပါပဲဒေါန်ဆန်းစုကြည်နိုင်ငံသားရေးဝန်ကြီးလုပ်ပြီးတဲ့နောက်မှာတရုတ်အာဆီယံအခုဆိုရှင်အင်္ဂလန်အမေရိကန်တောက်လျှောက်အနောက်နိုင်ငံတွေကတရုတ်နိုင်ငံကိုသူခီးအကုန်လုံးတော်တော်လေးစုံလင်ထွက်လာပါပြီထွက်လာပြီးတော့လက်ရှိအစိုးရသိရဲ့နိုင်ငံတကာဆက်ဆံရေးနိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့ထူးခြားခြားဗာများသတိထားမိလဲဥအောင်မိုးစော
ပထမတစ်ချက်ကတော့ကျွန်တော်တို့အိမ်ကြီးချင်းပေါ့နော်အိမ်ကြီးချင်းတရုတ်ပြည်သူကနိုင်ငံတဲ့နဲ့ဆက်ဆံရေးကောင်းမွန်အောင်ပူပေါင်းဆောင်မှုတွေရအောင်ဆောင်ရတဲ့အချက်တခုကိုကျွန်တော်တတိပြုမှုရယ်ဒီကြိုင်နဲ့ထဲမှာပဲအခုကျွန်တော်တို့အမေရိကန်နောက်ဆက်တွဲပေါ့နော်အမေရိကန်ပြည်ထောင်စုကိုလာရဲပေါ့ဒီခီးစဉ်တစ်ခုကတော့တော်တော်လေးကိုထူးခြားတဲ့ခီးစဉ်လို့ကျွန်တော်အနေနဲ့ပြောချင်တယ်ဒီကြိုင်နဲ့ထဲမှာဒီခီးစဉ်တစ်ခုဇလုံးကကျွန်တော်တိုင်းပြည်ရဲ့ခုနလူပြင်းငင်းငိုင်းတို့ပြဿနာမျိုးတွေကိုဖြေရှင်းနိုင်အောင်ကျွန်တော်တိုင်းပြည်ရဲ့ကွန်ပျူတာတွေလုပ်ငန်းတွေကိုလုပ်နိုင်အောင်ဟိုပေါ့နော်အနောက်တစ်ခုကခုနလူဆန်ရှင်လိုကိစ္စမျိုးတွေကအစပေါ့နော်ရုပ်နိုင်အောင်ဒီလိုကိစ္စမျိုးတွေနဲ့ဆက်ဆက်နေတယ်လို့ကျွန်တော်တို့အဲ့လိုသတိထားမိပါလေရ
ဟုတ်ကဲ့ဥအောင်မိုးစောဒီ sanction နဲ့ပတ်သက်လို့နောက်ပိုင်းမှာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးဖို့ရှိပါတယ်လေလိုက်မှမှခဏနေပြပါအောင်ကျွန်တော်အဝေးရောက်တန်တမန်တူဖြစ်တဲ့အငယ်ဥခမောင်ကြီးကိုဖိတ်ခေါ်ချင်ပါတယ်အငယ်ဥခမောင်ကြီးကအရင်တန်တမန်ဟောင်းတူလည်းဖြစ်ခဲ့တဲ့ကကြတော့အရင်အကာလစစ်စုကတလျှောက်ဒါဥသိမ်းစင်စုကလည်းထက်မှလည်းဖြစ်ပါတယ်ဒီနိုင်ငံသားရေးမူဝါဒတွေနိုင်ငံတကာဆက်ဆံရေးတွေနဲ့အခုဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီနိုင်ငံသားဝန်ကြီးဌာနရဲ့နိုင်ငံတကာဆက်ဆံရေးနိုင်ငံသားရေးမူဝါဒတွေနဲ့ပတ်သက်လို့ဗာမျှကိုလည်းချက်တွေသတိထားမိပါလေဗျာ
ဒီနိုင်ငံသားရေးမူဝါဒကတော့ကိုယ်လည်းကတော့တိတ်မရှိဘူးယာဟလာကိုကျော်ကန်းလည်းအူလူလူချသွားခဲ့တဲ့နိုင်ငံရာကြီးလာစဉ်ပဲဒါအူလူကပထမသူဝန်ကြီးချုပ်ဖြစ်ခဲ့တဲ့ဒီပက်လိုက်တို့ဘာလို့ညာတော့ပုံချခဲ့တယ်ဒါပေမဲ့ကျွန်တော်တို့တန်တမာနေနဲ့ပြောမယ်ဆိုတော့ပြည်တွင်းဟာနိုင်ငံရာကြီးကိုရုံမြတ်တယ်ဗျပြည်တွင်းမအေးမရှာဟလာဒီတိုက်ပွဲတွေဖြစ်နေမယ်မနေမရှာဖြစ်နေမယ်ဆိုလို့ရှိရင်နိုင်ငံရာကြီးကတုံးလို့မရဘူးဒီနိုင်ငံသားကြီးဝါဒကြားဆုံးတယ်ဆိုတော့လည်း60တခုနောက်ပိုင်းမှာကျွန်တော်နိုင်ငံမှာပြည်တွင်းမကြီးချမ်းဘူးအဲ့တရားဥပဒေတော်မရှိဘူးလူခွင့်ရေးမရှိရှင်နိုင်ငံမျိုးစုမရှိရှင်အဲ့ဒါကြီးတော့နိုင်ငံသားကြီးစိတ်မျက်နှာကြားဆုံးတယ်အဲ့တော့ဒေါအောင်သောစုကြည်ရဲ့ကသူ့ရဲ့အမျှော်မြေအင်မတန်ကြီးတယ်ခင်ဗျာသူကတရားဥပဒေစိုးရိမ်ရေးတို့ဟာလားလူခွင့်ရေးတို့ပြည်တွင်းကြီးချင်းရေကိုဇုံးပြီးပြီးတော့သူတတတော်လုံးနေခင်ဗျာအရေးကြီးတာကပြည်တွင်းကြီးချင်းရေပဲပြည်တွင်းကြီးချင်းရေပြည်တွင်းမှာငြိမ်းချမ်းမှာနိုင်ငံတကာကလည်းအသိမပြုမယ်အထောက်အကူပေးမယ်နိုင်ငံတကာအရင်းကြီးတွေဝင်လာမယ်အဲ့တော့ကြောင့်ပြည်တွင်းကြီးချင်းရေနဲ့သူနိုင်ငံရာကြီးကိုနှစ်ခုလုံးကိုပူးတွဲကင်ပြီးတော့ဆောင်ရွက်နေတာအင်မတန်စင်ပြောပါလေအဲ့လာနောက်တဲ့သူတွေဒါတွေကိုလုပ်တဲ့ချိန်မှာကျွန်တော်အရေးကြီးတာကကျွန်တော်ပြည်သူပြည်သားတွေနဲ့ကျွန်တော်ကိုယ်တိုင်ဒီညီလာခံကိုပြည်တွင်းညီချင်းညီလာကိုတက်ခဲ့တာပါကကျွန်တော်ကိုယ်တိုင်ဒါလူလူလားလားနဲ့ပြည်တွင်းညီချင်းကိုဆောင်ရွက်လို့ရတယ်ဆိုလို့ရှိရင်တိုင်းပြည်ကတိုးတက်လာမှာဆိုအမှန်ပါပဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥက္ကမောင်ကြီးကိုတခုမေးချင်ပါလေအရင်1988မတိုင်ခင်ဥနေဝင်လက်ထက်ကပြောမယ်ဆိုလို့ရှင်တရုတ်နိုင်ငံနဲ့အဆင်မပြေပါဘူးအနောက်နိုင်ငံနဲ့ပို့ပြီးတော့ရိမ်းနဲ့ဆက်ဆံမှုရှိပါတယ်ဒါပေမဲ့ဥစောမောင်ဗိုလ်ချုပ်စောမောင်နောက်ဗိုလ်ချုပ်ကြီးတန်းရွှေဗိုလ်ချုပ်မကြီးတန်းရွှေတို့တွေလက်ထက်မှာဆိုလို့ရှင်တရုတ်နိုင်ငံအာဆီယံနိုင်ငံဒီနိုင်ငံတွေနဲ့ပို့ပြီးတော့ဆက်ဆံရေးနှီးဆက်ပါတယ်အနောက်နိုင်ငံနဲ့ဆက်ဆံရေးဝေးခဲ့ပါတယ်အခုဒေါန်ဆန်းစုကြည်လက်ထက်မှာဆက်ဆံရေးကအရှိရောအနောက်ကောအကုန်ခုခီးစင်တွေရကြည့်မယ်ဆိုရင်ဆက်ဆံမှုတွေရှိတော့ဒီအရှိန်အောင်ဆက်ဆံရေးကိုဟန်ချက်ညီညီသူဆက်ဆံသွားနိုင်ပါမလားအခြေအနေကမြန်မာနိုင်ငံလက်ရှိပဂတိအနေအထားနဲ့
ဒီက general sets up one in Maria. Who do I know? My own mother, Tantuan Boa, and the session need need. Be only we who announcing any assets on it, or a PM Bama. Hala, I think I just sit on a move. What I think I love one would do. Hala, the gay allow, I'm not here. The movie he never do sit on this, or he be it, or I go my view now. I'm your new machine. ဟိုဒီမိုးကြီးမရှိတယ်ဟဲ့လားဟိုဒီမိုးကြီးကိုလူတော့လေလူကြီးနေနေကလည်းဘာမှမလုပ်နိုင်တဲ့အချိန်မှာဟိုဥသာတော့ဗျာမရှိဟိုတော့လည်းအောက်ကနေတော့လာအဲ့လုံးဝကိုကျွန်တော်တီးတော့တော့အင်္ဂလန်နိုင်ငံဝင်လာတဲ့သူကဘယ်သူမှအဖဲလုပ်တာမဟုတ်ဘူးအဲ့ဒါဂျာမနီလာတဲ့ဘယ်သူမှအဖဲလုပ်တာမဟုတ်ဘူးဆိုဗီယက်ကလည်းဟိုဖက်ဒီဖက်ခွာနေနေသပြီးတော့နားမရထွက်တော့လေသူ့ဘဝသူ့ဟိုဝကြဆ
Okay. Okay, Angel Kumoji, Lilamo Makanali, Nibibong, General Kumuza, Pian Pekojimari, Kumuza Kunaga, Angel Kumoji, Suni, Migum, Major Pian Mijamari, she now Sessan Yu, Mimanang Nine, Tamadame Chacha, Hanjani, Sessan Nibamla, Kumuza, and Mintijamari.
ว่าบ่จนอนี้เนี่ยน้าเลยล่ะบ่เนาะโหနိုင်ငံ The master to know Georgian Nara to Longere, the Suya Kala, the Shao Longo, no? Don Sansuji, a Jeju, a Chakan, the Kala, the Shao Longa, the American Bowing, and now also to the General Democracy, Losha Huya. Naturally, but the Bawa Yahoo, the Ku, Mahame, Guru, Piolu Yare, and Itashi, Sara the Chebo. The Jainete Mare, the Jeju got Lumia Labi, Kama Don Sansuji, Johnny, the Gari. ဒီပြဿနာတလုံးနားထောင်မယ်ဆိုလို့ရှိရင်အတယုတ်ပြည်သူ့တမန်နိုင်ငံနဲ့ပတ်သက်လို့ပေါ့ဒီနိုင်ငံကြီးဟာသူကျွန်တော်အိမ်ကြီးနိုင်ငံကြီးဖြစ်တယ်ငါကိုယ်နဲ့မတည့်လို့ဆိုအဝေးဆောင်သွားလို့လည်းမရဘူးဒါကဒါကကိုယ်အိမ်ကြီးနိုင်ငံကြီးဖြစ်တယ်ကိုယ်နဲ့အမြဲတမ်းပတ်သက်နေတယ်အမြဲတမ်းဆက်ဆံနေရမယ်ဆိုတဲ့ကိစ္စကိုဒီထပ်တလဲလဲပြောတာကိုကျွန်တော်မကြာခဏဟိုကြိုးစားနေရတာရ လေးကိုပဲဟိုနွဲ့နွဲ့ထွေးထွေးရှိတယ်ဒေါက်တာကိုနွဲ့နွဲ့ထွေးထွေးရှိရကြိုးကြိုးပြုလို့တွေ့ရတယ်နော်ဟိုအဲ့ဒီခါကိုကြည်ကျင်းအားဖြင့်ပို၌ကကျွန်တော်ထင်တယ်ဆက်ဆံရေးရဘက်တက်ဖက်စလုံးနဲ့ဒီအဆင်ပြေပြေစပြီးတော့ဆက်ဆံလာတာကိုတွေ့ရတယ်ပေါ့နော်အခုအချိန်နေအထီးလည်းပဲနော်ဒီဒီပြည်ပြည်သူတမားနိုင်ငံနဲ့ရောဒီကနေ့အမေရိကန်ပြည်ထောင်စုနဲ့ရောဟိုဆက်ဆံရေးကဟိုကောင်းမွန်တဲ့အနေအထားလို့ကျွန်တော်တို့ပြောလို့ရတယ်ဒါကြောင့်ကျွန်တော်မြင်တာကတော့ရှေ့မှာလည်းပဲပြည်လဲနိုင်ကြတော့အကြောင်းရှိတယ်ပြည်လဲနိုင်မှုအတွက်ကျွန်တော်မျှော်လင့်လို့ရတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ဥပမာဆိုကျေးဇူးပါခင်ဗျာကျွန်တော်တော့ရှင်တချို့ကသူတို့ဆွေးနွေးဖို့ဖုန်းနံပါတ်ပြီးပို့ထားပါတယ်သူတို့ကိုဖိတ်ခေါ်ပြီးပါမယ်ကိုအောင်မိုးစောရောဥက္ကမောင်ကြီးရောလေးလိုက်ပါမှာခဏနေပြီးပါအောင်ခင်ဗျာအရှင်ဆုံးဥတင်သေးဝင်ပြီးဖိတ်ခေါ်ချင်ပါတယ်ဥတင်သေးဝင်ပြီးဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ဒါလူရအောင်ဒါတော်စားသိကြီးရတာကနိုဘယ်ဆုရှင်ဆိုတော့ဗန်နန်ကသူကြီးဆက်ဆံရတာပြည့်ပြည့်ပါပဲလေနိုင်ငံကောင်းဆောင်နေဆိုတော့ကမ္ဘာကောင်းဆောင်နေနိုင်ငံကောင်းဆောင်နေဆိုတော့လည်းအတွင်းကျကျသူတို့ဒီနိုင်ငံသားလည်းသိကြတယ်မြန်မာနိုင်ငံအရောက်တွေစုံစမ်းလုံးဝမရှိသေးဘူးလူ့ခွင့်ရေးတွေတကယ်ဒီဝါရအပြည့်ဝမဟုတ်တော့ရဆရာကလည်းလူ့ခွင့်ရေးမှာကျွန်တော်တို့အတန်းတာတစ်ခုအထိဒီလိုပဲဒီလမ်းကြောင်းကိုရအောင်လူ့ခွင့်ရေးမရရှိသေးဘူးပေါ့နော်ဆိုတော့ဒီလိုပေါ်ရဒီနိုင်ငံမှာဝင်တော့ရင်းနှီးလို့လာမယ်ဆိုရင်တရားဝင်စုံစမ်းမှုမရှိရင်သူတို့ကဘယ်တော့ရင်းနှီးလို့လာမဟုတ်ဘူးကြ။ဒါကြောင့်ဒီနေ့ပြန်ဒီလိုကြွတာတွေကိုလည်းထိချောက်ပြီးမှမဟုတ်ဘူးလို့ပဲကျွန်တော်ယူဆတယ်။ဘာလို့လဲဆိုတော့သူတို့တွေနိုင်ငံတကာနဲ့ကျွန်တော်တို့နိုင်ငံရဲ့အောက်ခြေကြီးအကုန်လုံးရောက်နေကုန်ပြီ၊ကြီးနေကုန်ပြီလေ။အဲ့တော့ကျွန်တော်တို့ဒီတွင်ကြီးကိုအရင်ဆုံးအစိုးရကဟိုကြည့်ရမယ်။ကြည့်ပြီးမှဒီတွင်ကြီးမှာကျွန်တော်တို့ကတကယ်နိမ့်တာကတည်းကအစိုးရအစိုးမနိုင်တာအစိုးရစိုးမနိုင်ပြီဆိုရင်တော့နိုင်ငံတကာကိုဖိတ်ခေါ်လို့ရမယ်။အဲ့ဒါ
ကျွန်တော်တို့ကတော့ black list ဟိုဟိုနိုင်ငံသားပိတ်ဆို့အရေးယူမှုတွေကိုကျွန်တော်ဖြေကျော်ဖို့တောင်းဆိုလို့ရမယ်အဲ့လိုမှမဟုတ်သေးရင်တော့တရားဥပဒေစုံလုံးကိုမချိသေးဘူးလူ့ခွင့်ရေးများသေးဘူးဆိုရင်တော့ဘလောက်တောင်းတာဘသူဒေါ်သားစုကြီးပဲတောင်းတာမပြောင်းစမ်းလို့တောင်းတာရနိုင်မယ်ကျွန်တော်မထင်ဘူးရတယ်နော
်ဟုတ်ကဲ့ဦးတင်ထဝင်းကျေးဇူးပါခင်ဗျာကျွန်တော်နောက်တစ်ယောက်တခါလေးဖိတ်ခေါ်ချင်ပါလေဦးလာမြင့်တေးရဲ့ဦးလာမြင့်တေးရဲ့ဆွေးနွေးမေးမြန်းလို့ရပါပြီ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့အခု NLD ဆိုရနိုင်ငံရေးမူဝါဒအစ်စ်ပြောင်းမှုလမ်းဆောင်လမ်းကွာရောက်နေပြီလို့ကျွန်တော်ကတော့ထင်ပါတယ်။ဘာလို့လဲဆိုတော့ပြီးခဲ့တဲ့မေလတုန်းကအမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီလာတို့ကဒီဗမာပြည်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ကြောင်းလဲမှုအပေါ်မှာမူတည်ပြီးတော့ရည်ယူမှုတွေကိုဖြေလျှောက်သွားမယ်လို့ပြောဥပါတယ်။အဲဒီတုန်းကဒင်းစာရှင်းလင်းပွဲမှာဒေါ်စုကလည်းဗာပြောတယ်ဆိုတော့ဒီရည်ယူမှုတွေပေါ်မှာဒီမှာတော့စိုးရိမ်စိတ်မရှိပါဘူး။ဒါတရားသူအချိန်ကြာရင်တော့ပြေလျှောက်သွားမှာလို့ပြောခဲ့ပါတယ်။တခါကျွန်တော်တို့တက်မတော် site ကိုကြည့်ကြရင်လည်းပဲတက်မတော်ကဘာပြောတယ်ဆိုတော့ငင်းငင်းရမသူကဒီလှစ်တော်တွေကနေပြီးတော့ကိုစားပြူတာတွေကိုပြန်ပြီးတော့ရုပ်သွားမယ်လို့သူပြောပါတယ်ခင်ဗျာအဲ့တော့တခါကျွန်တော်တို့တိုင်းပြည်အခြေအနေကြည့်ရင်လည်းပဲဟာလာကျွန်တော်တို့ infrastructure တွေတော့ညံ့ပါတယ်သူကအုပ်ချုပ်မှုညံ့ဖြစ်ပါတယ်เนาะအဲ့အဲ့လိုအခြေအနေမျိုးပတ်ပေါင်းဆိုကျွန်တော်တို့အားလုံးပေါင်း၄ချက်လောက်ရှိတာပေါ့နော်အဲ့အဲ့ဒီအချက်တွေကိုတော့သူကဒါတွေကကျွန်တော်တို့အကုန်လုံးထည့်သွင်းစဉ်းစားပြီးတော့နိုင်ငံရေးမူဝါဒအတိချမယ်လို့ကျွန်တော်ကတော့လမ်းဆောင်လမ်းကွာရောက်ပြီလို့ယူဆပါတယ်ခင်ဗျာကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ဦးလာမြင့်ကျေးဇူးပါခင်ဗျာဇာနဲ့ပတ်သက်ပြီးတော့ကျွန်တော်ဦးလာမြင့်တို့ဦးထင်ထေဝင်းတို့ဆွေးနွေးသွားတဲ့ချက်တွေကမိကုန်းပြန်ထုတ်ချင်ပါတယ်အဓိကတော့ခုနကဆွေးနွေးသွားကြတဲ့ထက်မှာလမ်းဆောင်လမ်းကွာရောက်နေပြီနောက်တစ်ခုကပြည်တွင်းရေးဟာနိုင်ငံရေးပေါ်မှာနိုင်ငံရေးမူဝါဒပေါ်မှာမူတည်ပါတယ်ဆိုဥက္ကမကြီးဆွေးနွေးတဲ့အချက်ပေါ်မှာပဲလက်ရှိမြန်မာနိုင်ငံထဲမှာကဖွဲ့စည်းပုံရဆိုလို့ရှိရင်အရက်ဖက်အုပ်ချုပ်ရေးအောက်မှာစစ်တပ်ကလုံးလုံးမရောက်တဲ့အခြေအနေတော့ဖြစ်နေပါတယ်ခင်ဗျာအငယ်ဥက္ကမကြီးအဲ့တော့ဒီအနေထားမှာခုနကနိုင်ငံတကာဆက်ဆံရေးမှာဒါသွားပြီးတော့ဟိုရိုက်ခတ်မှုတွေရှိလာနိုင်မှာသေးလား
ရိုက်ခတ်မှုတော့ရှိမယ်ဒီတဲ့ကိုဒီကတော့ကျွန်တော်တို့ဒီတွင်းစစ်ဖြစ်နေတာလဲကိုလူမျိုးချင်းချင်းအဲ့တော့ကိုယ်နိုင်ငံအပြင်စပါချင်းချင်းပြင်တော့ကလေးလူငယ်တွေကိုလို့စာမသိရပါဘူးဒုက္ခရောက်နေတယ်ဒါကိုအဓိကဥနောက်နဲ့စဉ်းစားပြီးတော့အာဂါဘာကြီးပထမနဲ့လောက်ကြလို့ရှိရင်နိုင်ငံရေးရတာနဲ့တိုင်းပြည်အလုံးရင်းနဲ့အရင်းအမြစ်တွေဝင်လာမယ်ဟဲ့လားပညာရေးအကျမ်းမာရေးဟဲ့လားအကုန်လုံးဆက်မပြည့်စုံလာမယ်တော့ဒါပဲကျွန်တော်ယုံကြည်တယ်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်သရရှင်တူစာရေးထားတာကိုကျွန်တော်တင်ပြချင်ပါတယ်။တူကတော့မအူးဆိုပြီးတော့ Facebook ကနေပြီးတော့ကျွန်တော်ဆွေးနွေးပွဲအတွက်ရေးပို့ထားတော့ပါ။နန်းလောင်တစ်ချက်ဖတ်ပြပါလားခင်ဗျာ
။ဟုတ်ကဲ့ရှင်။နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူနေတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံခြားရေးမူဝါဒနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာချီကံမှုတွေဟာအရင်အစိုးရအဆက်ဆက်နဲ့မတူပါဘူး။ကွာခြားပါတယ်။အရင်အစိုးရကဆိုရင်ပလဲနံပါတ်တင်တဲ့အတိုင်းမီရေဒါဆက်ဆံရေးပြုလုပ်ပါတယ်။ဥပမာတရုတ်ရုရှားနိုင်ငံတွေနဲ့တာဆက်ဆံရေးအပြုထားကြတယ်။နိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကတော့အိန္ဒိယနိုင်ငံတွေအာဆီယံအတွင်းအရှိအယက်နိုင်ငံတွေနဲ့အနောက်အယက်နိုင်ငံတွေကိုတပြိုင်တည်းဆက်ဆံရင်းနှီးစေပါတယ်မြန်မာပြည်ရဲ့လက်ရှိနိုင်ငံရေးစီးပွားရေးအခြေအနေကိုပွင့်လင်းမြင်သာစေတဲ့အတွက်စီးပွားရေးပိတ်ဆို့မှုတွေဆက်ရှိအောင်မလားဖြေရောက်မှုတွေရှိလာဖို့မြန်မာပြည်တွင်ဒီမိုကရေစီလူ့အခွင့်အရေးတွေပုံမတိုးတက်အောင်ဘာတွေပြုလုပ်ဆောင်ရွက်ကြမလဲခေါင်းမာတဲ့စစ်အုပ်စုသဘောပေါက်လာကြမှာပါလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ခင်ဗျာဒါကတော့မအူးဆိုပြီးတော့ဒီဆွေးနွေးပွဲအတွက်ပေးပို့လာတဲ့စာဖြစ်ပါတယ်ကျွန်တော်ကိုအောင်မိုးစောကိုဒီအချက်နဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ခင်ဗျာခုနကပြောသွားတဲ့ထက်မှလည်းပါပါတယ်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေမှာလူခွင့်အခြေအနေတွေတိုးတက်လာအောင်ဖို့နောက်တစ်ခုကပြောမှဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေလည်းရှိပါတယ်ဒီအတွက်နိုင်ငံတကာဖိအားတွေကမလိုအပ်တော့ဘူးလားဒီဟာတွေဒီအခြေအနေနဲ့ပတ်သက်လို့ကိုအောင်မိုးစောဘယ်လိုမြင်ပါလဲ
ကျွန်တော်တိုင်းပြည်ရဲ့ခဏဖြစ်နေတဲ့လူခွင့်ရေးအခြေအနေပေါ့နော်နိုင်ငံရေးအပြောင်းလဲအခြေအနေတွေကိုဒီဒီချာချာကြည့်ရင်တော့ဥပမာအမေရိကန်ပြည်ထောင်စုကနေပြီးတော့2003ထဲနဲ့ဆက်မှတ်ထားတဲ့ဒီမိုကရေစီ and freedom အစားရှိတယ်။အဲ့ဒီမှာသူတို့လောက်ထားတဲ့ condition တွေနဲ့တော့ဟိုကိုက်နေပြီးပြည်ဆောင်ပြီးလို့ပြောဖို့တော်တော်ခက်ပါတယ်။နော်သူတို့ဥပမာအနောက်အုပ်စုကဒီကဆက်ဆံလာဖို့အမေရိကန်အုပ်စုကဆန့်ရှင်တွေရုပ်ပေးဖို့စသဖြင့်အဲ့ဒါဆိုလို့ရှိရင်အဲ့ဒီအချက်လက်တွေနဲ့ပြည်စုံပြီလို့ပြောဖို့အတွက်ခက်တယ်။သို့တော်လည်းပဲကျွန်တော်တို့ကြားနေရတာကတော့မကျွန်တော်တို့ကြားနေရတာကစန်းရှင်တွေကိုရုပ်ပေးလိမ့်မယ်လို့ကျွန်တော်ကြားနေရတယ်။ဆိုတော့ကအဲ့ဒါကဦးနာလို့တောင်းဆန်းစုကြည်ကိုကို၌ကဒီစန်းရှင်တွေရုပ်ပေးဖို့တောင်းဆိုနိုင်တယ်ဆွေးနွေးနိုင်တယ်။ဒီကြိုင်နဲ့တည်းမှာလည်းပဲဟိုအမေရိကန်ပြည်အောင်စုအစိုးရအနေနဲ့ပဲဖြစ်ဖြစ်အစိုးရဘိုင်းကတော့လေနကူဆေးအစိုးရဆက်ဆက်ရှိနေကြတဲ့ကအစုံတရားဆက်ဆက်လုပ်ရှင်နေတာကြားပါပြီ။နော်အခုလည်းပဲဆက်ဆံရေးအရင်ဆိုးရလက်ထက်မှာတိတိကျကျသူတို့စလုပ်ခဲ့တယ်။ဒါဆိုးရပိုင်းကပေါ့ အခုနောက်ပိုင်းမှာဒီကွန်ကရစ်ကအစဒီဆန်ရှင်တွေကိုရုပ်ပြီးကိစ္စရယ်လုပ်တော့မယ်လို့ကျွန်တော်တို့အဲ့လိုမျိုးကြားနေရပါတယ်အခြေခံကတော့ကျွန်တော်နားလည်မှုကတော့သူ့တိုင်းပြည်တွေရဲ့အကျိုးစီးပွားအပေါ်မှာအများကြီးအခြေခံပါလိမ့်မယ်ကျွန်တော်တို့ဒီစေတာကာလမတိုင်ခင်ကဆိုရင်ကမ္ဘာအချင်းချင်းကကျွန်တော်တို့ဒါဘိုက်ပိုလာလို့ပြောလို့ရတယ်စေတာကပြီးတဲ့အခါကျတော့နိုင်ငံအသီးသီးကဘုနာလို့ဟိုဘောမာတီပိုလာဆိုတာဟိုဘယ်လိုကောင်းလဲတွန်းနိုင်ငံကြီးတော်များများတွန်းတင်လာကြတယ်အခုအနေထားကြအဲ့ဒါကနည်းနည်းမှိသွားပြီးတော့ဘိုင်းပိုလာရောင်ရောင်ပြန်ဖြစ်လာတာကိုကျွန်တော်တို့တွေ့ရတယ်ကမ္ဘာအချင်းချင်းကိုကြည့်ရင်တရုတ်နဲ့အမေရိကန်ဆိုတာကိုပြန်တွေ့ရတယ်အမေရိကန်ပြည်အောင်စုရဲ့အခြေခံအာရှပစိဖိတ်ဒေသနဲ့ပတ်သက်တဲ့သဘောထားကလည်းအားလုံးသိပြီးသားပဲဒီထဲမှာတရုတ်ပြည်သူ့သမားနိုင်ငံကလည်းအရေးကြီးတယ်ကျွန်တော်အဓိကပြောချင်တာကအမေရိကန်ပြည်ဆောင်စုအနေနဲ့เนาะဒီဆန်ရှင်တွေကိုရုပ်ပေးဖို့တိတိကျကျစဉ်းစားမယ်ဆိုလို့ရှိရင်စဉ်းစားမယ်လို့လည်းကျွန်တော်ကြားနေရတယ်ရုပ်ပေးမယ်လို့လည်းကျွန်တော်ကြားနေရတယ်သူတို့တိုင်းပြည်ရဲ့အကျိုးစီးပွားပေါ်မှာအများကြီးခြေခံလိမ့်မယ်ဒီထဲမှာလည်းလည်းပဲကျွန်တော်တိုင်းပြည်မှာကလူလူကရွေးချယ်တင်မြောက်တဲ့အစိုးရဖြစ်လာတယ်နိုင်ငံရေးအခြေအနေတွေကတိတိကျကျမပြောင်းလဲသေးတာမတူးတက်သေးတာတပိုင်းဖြစ်တယ်ဒီတော့ကဲမှာလူလူကရွေးချယ်တင်မြောက်တဲ့အစိုးရနောက်တစ်ခုကပြည်သူလူထုကကြီးညိုတဲ့ခေါင်းဆောင်ဖြစ်လာတဲ့အနေအထားဖြစ်လာတယ်ဖြစ်လာရဲ့ဆိုတဲ့အခါကျသူတို့ချထားတဲ့ condition တွေကိုဟိုတစုံတရာပြည်လုံးကအကောင့်တဲ့ပေါ်နိုင်လာလိမ့်မယ်လို့သူတို့ယုံကြည်ကောင်းယုံကြည်နိုင်တယ်အဲ့ကျွန်တော်တို့ကြားနေရတာကတော့စန့်ရှင်တွေကိုရုပ်ပေးနိုင်တယ်လို့ကျွန်တော်အဲ့လိုကြားနေရတာ
ကျွန်တော်ကိုဦးအောင်မှုစောရဲ့အမြင်သိချင်ပါတယ်သူတို့ကတော့သူတို့နိုင်ငံရဲ့အကျိုးစီးပွားသူတို့နိုင်ငံအနေအထားအရသူတို့စဉ်းစားတာပေါ့နော်မြန်မာနိုင်ငံရဲ့လက်ရှိလိုအပ်ချက်နဲ့မြန်မာနိုင်ငံအနေအထားအရဆိုရင်အရေးယူမှုတွေကရှိသင့်သေးလားမရှိသင့်တော့ဘူးလား
ကျွန်တော်တို့နိုင်ငံရဲ့ဒီအပြောင်းလဲဖြစ်ဖို့ဆိုရင်တော့ဆက်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်ပြည်သူလူထုအနေနဲ့ပေါ့နော်ကျွန်တော်ပြည်သူလူထုအနေနဲ့ဒီနိုင်ငံရဲ့အင်အားစုတွေအနေနဲ့ဖြစ်ဖြစ်အားလုံးလက်တွဲပြီးတော့ဒီအပြောင်းလဲကိုဆက်တွန်းဖို့လိုအပ်သေးတယ်လို့ကျွန်တော်အနေနဲ့တော့ယူဆတယ်။သို့တော်လည်းပဲကျွန်တော်တစ်ချက်ပြောချင်တာကဒီနေ့အပြောင်းလဲတစ်ခုလုံးပေါ့နော်။အပြောင်းလဲတစ်ခုလုံးကိုပဲဖြစ်ဖြစ်ခဏနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုပဲဖြစ်ဖြစ်ခဏဦးဆောင်နေတဲ့သူကပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ပုံစံတွေဖြစ်တယ်။သူတို့အဆုံးအဖြတ်ကကျွန်တော်ပြောတာဆိုထားတဲ့စာလို့ရှိရင်နိုင်ငံတကာကသူတို့ပြောတာဆိုတာကိုပို့ပြီးတော့ပဲနားထောင်မှာဖြစ်တယ်။သူတို့အဆုံးဖြတ်ကပို့ပြီးတော့ခဏကျွန်တော်တိုင်းပြည်ရဲ့နိုင်ငံရေးလမ်းကြောင်းဖြစ်တယ်။သူတို့ဘလို့ကြောင်းလဲကျင်လဲသူတို့ဘလို့သွားကျင်လဲဆိုတာကအဓိကပူကြနေရလို့ကျွန်တော်အဲ့လိုပြောချင်ပါတ
ယ်။ဟုတ်ကဲ့ကိုအောင်မှုသောလီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာ။ဥက္ကမောင်အကြီးကိုကျွန်တော်ထပ်မေးချင်ပါတယ်။ခုနကကိုအောင်မှုသောဆွေးနွေးသွားတဲ့တစ်ချက်ထဲမှာနိုင်ငံတကာဆက်ဆံရေးမှာလည်းဘိုက်ပိုလာရောင်ရောင်ပို့ပြီးတော့ဖြစ်လာတယ်ဆိုတော့အမေရိကန်တရုတ်ဆက်ဆံရေးလွန်ဆွဲမှုပေါ့နော်။အခုမြန်မာနိုင်ငံနေထက်ကတရုတ်ကအိန္ဒိယနိုင်ငံလည်းဖြစ်တယ်ဆက်ကူဆက်ဆံရမယ်ဆိုတဲ့ဒေါ်ဆန်းစုကြည်ရဲ့မူလည်းရှိပါတယ်။နောက်တစ်ဖက်မှာအမေရိကန်အပါဝင်နောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းမှုလည်းကြိုးစားတယ်။အဲ့တော့တစ်ချိန်ထဲမှာတရုတ်နဲ့ဒီအနောက်နိုင်ငံတွေရဲ့ဆက်ဆံရေးလွန်ဆွဲမှုကြားထဲမှာမြန်မာနိုင်ငံကတော့တစုံတရာထိခိုက်နိုင်တာတက်ရောက်နိုင်တာကြားညှပ်နိုင်တာမရှိနိုင်ဘူးလား
။ကျွန်တော်အနေနဲ့ကတော့ဘာမှထိခိုက်ကြတော့မရှိဘူး။အခုကမ္ဘာကြီးကပြောင်းလဲနေတယ်။ကမ္ဘာကြီးကကွန်မြူနစ်မရှိတော့ဘူး။ဒီတတရှိမရှိတော့ဘူး။အဲ့ဒီနိုင်ငံတွေအကုန်လုံးကအရင်ရှင်တပိုင်းလောက်ကိုစီးပွားချမ်းသာတဲ့နိုင်ငံတွေဆိုသူတို့အနေနဲ့ကလည်းဘယ်လိုပဲပြောပြောသူတို့ကသူတို့ကိုယ်ကျိုးစီးပွားကအများကြီးရှိတယ်။ဒီတရုတ်ပြည်က investment တွေအမေရိကန်မှာအများကြီးအမေရိကန်က investment တွေတရုတ်ပြည်မှာအများကြီးဆိုတော့ကိုကလေးလေးမမပေါ်ပေါ်နဲ့နဲ့ဆိုတာနှစ်ဖက်နဲ့ဆက်ဆံလို့ရှိရင်တော့ကျွန်တော်နိုင်ငံငယ်လေးရတော့ပူပြီးတော့ချမ်းသာမှာပူပြီးတော့သူတို့ဖက်ကအခုရမလို့ဒါပဲကျွန်တော်ညင်းနေတာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုအောင်မိုးစောဘာတစ်ဆက်တည်းမေးချင်ပါလေခုနကပြောမယ်ဆိုရင်ဂျာနီနိုင်ငံအနောက်နဲ့ပပအရှိအရှိဘက်မပေါဘူးဆိုပေမဲ့လည်းတစ်ဖက်ဖက်တော့သူတို့ရိုင်းတဲ့နိုင်ငံတွေတော်ပေါင်းညင်နိုင်ငံတော်များဒီတိုင်းပဲရပ်တည်နေကြတာပါမြန်မာနိုင်ငံအနေနဲ့ရောဘယ်လိုဖြစ်လာနိုင်မလဲလက်ရှိနိုင်ငံတကာဆက်ဆံရေးအရဆိုရင်ကောင်မိုးစောရဲ့ခံမှန်းချက
်အခုအနေအထားကကျွန်တော်တို့တော်နေတယ်ကျွန်တော်ကဒီမိုကရေစီကိုကျွန်တော်ကသွားဖို့ကြိုးစားနေတာကိုအဲဒီမိုကရေစီကိုသွားဖို့ကြိုးစားနေရဆိုတဲ့အခါကျဒီမိုကရေစီနိုင်ငံတွေနဲ့ဆက်ဆက်ပို့ပြီးတော့ဟိုနားလည်မှုရှိဖို့နိုင်ဖို့ပို့ပြီးတော့များတဲ့သဘောတော့ရှိတယ်။သို့တော်လည်းဒီနောက်တရုတ်ပြည်သူ့သမားနိုင်ငံလိုနိုင်ငံမျိုးကကျွန်တော်တကယ်သတိထားရမယ့်နိုင်ငံမျိုးဖြစ်တယ်။ကျွန်တော်တကယ်အလေးနဲ့ထားရမယ့်နိုင်ငံမျိုးဖြစ်တယ်။ဒီနောက်ကျွန်တော်ပြောခဲ့သလိုပဲဒီတရုတ်အမေရိကန်ဆက်ဆံရေးကဟိုတကယ်ပိုက်ပိုလာ ရဲ့စံပယ်လိုတော့ဟိုသဘောပြုတော့ဖြစ်လာတယ်ဆိုအဲ့လိုအနေထားမျိုးမှာကမ္ဘာအင်အားကြီးနိုင်ငံတခုဖြစ်ဖို့အတွက်ချင်းကပ်နေတဲ့နိုင်ငံမျိုးကိုသူ့ရဲ့အိမ်ကြီးချင်းနိုင်ငံဖြစ်တဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးကဟိုသေသေးချာချာဟိုဆက်ဆံရေးနဲ့ပတ်သက်လို့ဒေါ်လာရေချတဲ့အခါမှာပဲဖြစ်ဖြစ်ဆက်ဆံတဲ့အခါမှာပဲဖြစ်ဖြစ်ကျွန်တော်တို့တော်တော်လေးကိုတည်ထားပြီးတော့ဟိုချင်းကပ်ဖို့စဉ်းစားဖို့လိုအပ်လိမ့်မယ်လို့ကျွန်တော်အဲ့လိုယူဆရပ
ါဟုတ်ကဲ့အာဆီယံနဲ့ဆက်ဆံရေးပိုင်းနဲ့ပတ်သက်လို့ရောကွန်မှုဆိုတော့ဘယ်လိုများတည်ထားမိလဲအာဆီယံပေါ်မြန်မာရဲ့ချီကပ်မှုဘာလို့ဆိုတော့ဟိုတလောကအာဆီယံစည်းဝေးကျင်းပအာဆီယံကတော့မဟုတ်ပါဘူးစင်ကာပူဝန်ကြီးချုပ်လာတဲ့ခါမှာအာဆီယံကိုဥဆောင်မှာဆိုပြီးတော့ဒေါန်ဆန်းစုကြည်ကိုစကားဆသွားတာရှိပါတယ်အဲ့တော့တကယ်ပဲဒေါန်ဆန်းစုကြည်ရဲ့နိုင်ငံခြားရေးမူဝါဒကအာဆီယံကိုခေါင်းဆောင်နိုင်မလား
လို့ကျွန်တော်ဟိုအပေါ်ကျွန်တော်နားလည်မှုအရာကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တိုင်းပြည်ကတလုံးတရာခုနောက်ဒီမိုကရေစီလမ်းကြောင်းပေါ်တကယ်ခိုင်ခိုင်မာမာရောက်လာမယ်စီးပွားရေးလည်းအတင်းတင်းဖွံ့ဖြိုးလာမယ်ဆိုရင်ကျွန်တော်နိုင်ငံအခြေအနေကအာဆီယံကိုဥဆောင်ထိုင်တဲ့အခြေအနေရှိပါတယ်အတောင်ဆန်းစုကြည်ရဲ့ဒီနေ့ဟိုဟိုအပေါ်သူ့ရဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ခုနောက်လို့အော်နိုင်ငံရေးနဲ့ပတ်သက်တဲ့ဩဇာပေါ့နော်ဒီဩဇာလည်းကဘာနဲ့မှဖြန့်ကျက်နေတဲ့အခါကျတော့အဲ့အပေါ်မှာအခြေတည်ပြီးတော့ကျွန်တော်ထင်တယ်စင်ကာပူဝန်ကြီးချုပ်အနေနဲ့ပြောတာဖြစ်ကောင်းဖြစ်နိုင်ပါလေ
။ဟုတ်ကဲ့
ဒါပေမဲ့တောင်ဆန်းစုကြည်အနေနဲ့ဒီကျွန်တော်တို့နိုင်ငံအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့မှလုံ့ဆော်ရတော်တော်ရှိသေးတယ်လို့ကျွန်တော်အဲ့လိုခံပါလေ
။ဟုတ်ကဲ့ဥက္ကမောင်ကြီးရဲ့အမြင်လည်းသိကြပါလေ။အာဆီယံကိုမြန်မာတကယ်ပဲနိုင်ငံခြားရေးမူဝါဒအရဥဆောင်နိုင်မလား။အငယ်ဥက္ကမောင်ကြီးအမြင
်တကယ်တော့အာဆီယံတိုင်းမှာအာဆီယံကတောင်ဆန်းစုကနိုဘယ်ဆုရရထားတယ်ဘယ်ကဘာလုံးကစုပြီးပြီးတော့ရာရောရှိရဲ့အဲ့လိုလူမျိုးကအဲ့လိုပုံကူမျိုးကအာဆီယံနဲ့မှမရှိဘူးဗျာဟောနောက်ပြီးတော့သူ့ကိုနောက်နိုင်ငံကဖြစ်ဖြစ်ပြည်ုပ်ကြီးကဖြစ်ဖြစ်လေးစားတယ်အကုန်လုံးအရေးပြည်တယ်အဲ့ဒီဒေါ်စန်းသူကြီးကိုအာဆီယံမှာခေါင်းဆောင်တင်ပြီးလို့ရှိရင်အာဆီယံနဲ့ဟဲ့လားအမေရိကန်ဆက်ဆံရေးတို့အာဆီယံနဲ့ပြည်ုပ်ကြီးဆက်ဆံရေးတို့ကမူပြီးတော့ကောင်းမွန်တော့မလို့သူတို့ယုံကြည်တယ်။ဘာကြောင့်လဲဆိုတော့ရောင်းဆန်းစုကြည်ကအင်္ဂလိပ်သာပြောတာဆိုတာဟာကိုလုံးကအမှန်တန်ကျိုးနေတယ်။နောက်ပြီးသူရဲ့ဖြတ်ထုတ်ညာနေရှိတယ်။သူရဲ့ခေါင်းဆောင်မှုကအမှန်တန်လေးနေတဲ့ဟဲ့လားအတူကိုယူဆရရှိတယ်ဆိုတော့အာဆီယံကအလိုလေးရောက်တောင်းတော့စီခေါင်းဆောင်လာလို့ပါလို့ပြောတော့မဟုတ်ဘူး။
ဟုတ်
သူတို့တဲ့ပါလို့ခေါင်းဆောင်လုပ်ပါလို့ပြောတာသူတို့အကျိုးအတွက်ပါပါလေခင်
ဗျဟုတ်ကဲ့ခင်ဗျာအငယ်ဥက္ကမောင်ကြီးကျေးဇူးပါခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်အချိန်လဲဆစ်သွားလို့ပါဝင်ရောက်အတိကဆွေးနွေးပေးတဲ့ဒီပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကမောင်ဦးအောင်မိုးစောနောက်အဝေးရောက်တန်တမာတခုဖြစ်တဲ့ဥက္ကမောင်ကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ view ရဲ့ဒိုင်းလီလိုက်အစီအစဉ်ဒီမှာကျွန်တော်ကွန်ပြီးပါ
ထလို့သူမဆမောနဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ရနေ17:00အထိလိုင်းဒိုမီတာ30နှင့်51တို့ကနေပြန်ပြီးထုတ်လွှင့်ပေးတော့မှာပါအခုတော့ကြာနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်
ဆီးရီးယားနိုင်ငံမှာပြစ်ခတ်ရေးစရေးစတင်အသက်ဝင်ပြီးနိုင်ပိုင်းကြမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီအပြစ်ရစဲမှုဟာ9နှစ်ကြာပြည်တွင်းစစ်ကြောင်းပြိုကွဲနေတဲ့ဆီးရီးယားနိုင်ငံကိုပြန်လည်တည်ဆောက်ဖို့နောက်ဆုံးခွင့်ရဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောလိုက်ပါတယ်။တန်တရားတွေအများပြားရှိနေတဲ့ဆီးရီးယားကိုသူနားလည်တယ်လို့ပဲဒီစိန်ခေါ်မှုတွေရှိတဲ့တိုင်အောင်အောင်မြင်အောင်လုပ်နိုင်မယ့်အခွင့်အလမ်းတွေလည်းရှိနေတယ်လို့ဝန်ကြီးကယ်ရီကပြောသွားပါတယ်ရှင်။American Democratic သမ္မတလောင်း Hillary Clinton အဆုတ်အေးမိပြီးတော့နေထိုင်မကောင်းဖြစ်လို့ခဏအနားယူနေတဲ့အချိန်မှာသမ္မတ Barack Obama ကဒီနေ့ Mrs. Clinton အတွက် message စီရင်ပေးနေပါတယ်။ Philadelphia မြို့မှာကျင်းပမဲ့ Clinton မဲဆွဲစီရင်ပွဲမှာသမ္မတ Obama မိန့်ခွန်းပြောဖို့ရှိတယ်လို့အဲ့ဒီမြို့မှာပဲ Democratic Party အတွက်ရန်ပုံငွေရှာပွဲကိုလည်းတက်ရောက်ပါလိမ့်မယ်။ Mrs. Clinton ကတော့ဒီသတင်းပတ်နောက်ပိုင်းမှာမဲဆွဲစီရင်မှုတွေပြန်ဆက်နိုင်ဖို့မျှော်လင့်တဲ့အကြောင်းပြောထားပါတယ်ရှင်။ဂျာမနီနိုင်ငံမှာ IS သွေးကြွအဖွဲ့ဝင်တွေလို့တန်တရားရှိသူ၃ဦးကိုတာဝန်ရှိသူတွေကဖမ်းဆီးလိုက်ပါတယ်။သူတို့၃ဦးကို IS သွေးကြွတွေကဂျာမနီနိုင်ငံတဲကိုမှနှစ်ကပဲလွတ်ထားတာလို့တာဝန်ရှိသူတွေကပြောပါတယ်။ Balkan လမ်းကြောင်းကနေဂျာမနီနိုင်ငံတဲရောက်လာတဲ့ဒီအဲ့ဒီမျိုးသား၃ဦးကိုတော့ဒီနိုင်ငံမြောက်ပိုင်းမှာဖမ်းဆီးရမိတယ်လို့ပြည်ထရေးဝန်ကြီး Thomas De Messia ကဘာလင်မြို့တော်မှာဒီကနေ့ပဲသတင်းတောက်တွေကိုပြောသွားတာပါရှင်။ဒီတဲ့ဘက်ထဲမှာအမေရိကန်ပြည်ထောင်စုကိုလာရောက်မဲ့မြန်မာအတိုင်ပင်ခံပုဂ္ဂိုလ်တောင်ဆတ်စုကြည်ရဲ့ခီးစဉ်အတွက်မှာမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူဖြစ်စေမဲ့ဒီအမေရိကန်ရဲ့ပိတ်ဆို့တန်ခတ်အရေးယူမှုတွေကိုရုတ်သိမ်းသင့်မသင့်ဆွေးနွေးမဲ့အကြောင်းမြန်မာသမ္မတရုံးပြောခွင့်ရဦးစောထေကပြောပါရရှင်။
တရင်ချင်းချက်ကမှခင်ဖြူတွေကပြောပြပေးသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubensky ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြားမှာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ။
This program has come to you from the Voice of America, Washington.